Welcome to the Voice of America in Burmese.
Mingala nya chama to da shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် September လ၂ရက်ပို့တခုနဲ့ညဖက်9:20နာရီအထိစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25နဲ့51တို့ကနေဖန်ယူနာဆင်နိုင်ပါရဲ့ရှင်။ကျမနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါ။ပြည်ဝင်ခွင့်မပါပဲခီးသွားခွင့်တားမြစ်လိုက်တာကြောင့် Hungary နိုင်ငံ Budapest ကဘူရာယုံမှာထောင်နဲ့ချီတဲ့ခီးတွေတောင့်တင်နေပါတယ်။ဘန်ကောက်ဘုံခွဲမှုလက်သက်တရက်ခန့်လို့တန်တရာ800သူတဦးကိုဖမ်းဆီးရမိပြီးတဲ့နောက်မှာတော့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရှိလာတယ်လို့ထိုင်းအစိုးရနဲ့ရဲတပ်ဖွဲ့တို့ကပြောဆိုနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်
။ကောင်းပါပြီ။လာမယ့်ရွေးကောက်ပွဲအတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့လွှတ်တော်ကိုယ်စားလှယ်လောင်းလျှောက်ထားသူတွေထက်ကအယောက်80ကျော်ကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်ပါတယ်။
ကိုယ်တော့ကတော့မစစ်မိလို့ဖြစ်ချင်ဖြစ်မယ်မတွေးလို့ဖြစ်ချင်ဖြစ်မယ်မကန့်ကွက်သူမရှိလို့ဖြစ်ချင်လို့ဖြစ်မယ
်ရွှေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးပါရှင်အပြည့်စုံကိုနောက်ပိုင်းမှာတင်ပြပေးပါမယ်ဒါအပြင်မဲဆန္ဒရှင်စီရင်ကိုပြည်တော်စုရွှေကောက်ပွဲကော်မရှင်နောက်ဆုံးအဆင့်ထုတ်ပြန်ကြေညာတော့မှာဖြစ်တဲ့အတွက်ရေပေးတင်ဒေတာမဲစင်အတွက်စိုးရိမ်မှုတွေရှိနေတဲ့အကြောင်းနဲ့ကောထောင်ကျွန်းလူသက်မှုတရက်ခွင့်အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိသလိုဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာပါခုရင်ဆုံးတော့ပို့ထူနေညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမတ်တငီထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်ဂျာမနီနဲ့ဩစတြေးလျကိုတွားရောက်ကြမဲ့ရွှေပြောင်းအခြေချသူတွေကိုဥရောပတမကရဲ့ပြည်ဝင်ခွင့်မပါဘဲခီးသွားခွင့်တားမြစ်လိုက်တာကြောင့် Hungary နိုင်ငံ Budapest ကအဓိကကျတဲ့အပြည်ပြည်ဆိုင်ရာယထာဘူရာယုံမှာအနည်းဆုံးလူပေါင်း 2,000 လောက်တောင့်တင်နေပါတယ်ယထာစီပီခီးထွက်ကြဖို့သတင်းပတ်ပေါင်းများစွာစက္ကန့်ချနေထိုင်နေကြတဲ့ရွှေပြောင်းအခြေချသူတွေကိုဟန်ဂရီအာနာပိုင်တို့ကတနင်္လာနေ့ကဆလို့ပြည်ဝင်ခွင့်ဗီဇာမစစ်ဘဲယထာစီခွင့်ပေးခဲ့တာပါဒါပေမဲ့အင်ကာနေ့မှာတော့သူတို့ဆုံးဖြတ်ချက်ကိုပြင်လိုက်ပုံရပြီးခီးသည်တွေကိုယထာတက်ခွင့်ခေတ္တဆန်းခိုင်းလိုက်တာကြောင့်ခီးသည်ထောင်နဲ့ချီပြီးဘူရာယုံမှာတောင့်တင်နေကြတာဖြစ်ပါတယ်ဥရောပတမကရဲ့စီမင်းစည်းကမ်းတွေကိုလိုက်နာဖို့လှုံ့ဆော်လာတာဖြစ်တယ်လို့ဟန်ဂရီအာနာပိုင်တို့ကပြောပါတယ်Hungary နိုင်ငံဟာဆိုရင်ဥရောပတိုက်ကိုရွှေ့ပြောင်းအခြေချသူတို့အဓိကဝင်ရောက်ကြတဲ့နိုင်ငံတစ်ခုဖြစ်ပြီးဒီနှစ်အတွင်းမှာပဲလူပေါင်း 35,600 ကျော်ဝင်ရောက်ခဲ့ပြီးဖြစ်ပါတယ်။ဥရောပသံတမန်ရဲ့စီးမြင့်တွေအရတော့ရွှေ့ပြောင်းအခြေချသူတို့ဟာသူတို့ပထမဆုံးဝင်ရောက်တဲ့နိုင်ငံစီကနေနိုင်ငံရေးခလုံးခွင့်လျှောက်ထားကြရမှာဖြစ်ပါတယ်။ဒီစီးမြင့်ကြောင့်ပဲ Hungary နိုင်ငံအနေနဲ့သူ့နိုင်ငံတဲ့အရင်ရောက်လာတဲ့ဒုက္ခသည်တွေကိုဩစတြေးလျနဲ့ဂျာမနီနိုင်ငံတွေစီဆက်လက်တွားရောက်ခွင့်ပေးဖို့ဟန့်တာခံရတယ်လို့ဖြစ်နေခဲ့တာပါ။ဒါပေမဲ့လည်းဂျာမနီနိုင်ငံကတော့သူ့ရဲ့နေဆက်အတွင်မှာဆီးရီးယားရွှေ့ပြောင်းအခြေချသူတို့ကိုဒုက္ခသည်အဖြစ်ခိုးလုံခွင့်ပေးမယ်လို့ပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်ရှင်
။အီရတ်နိုင်ငံမြို့တော်မှာတူရကီအလုပ်သမား18ဦးကိုစစ်ယူနီဖောင်းဝတ်တဲ့သမားတွေကဒီနေ့ပြန်ပြေးဆွဲသွားပါတယ်။ဘဂဒတ်မြို့တော်ရှေ့မြောက်ပိုင်းကရှီရိုက်မွတ်စလင်များစုနေတဲ့ဟာဘီဘီယာခရိုင်ကဘောလုံးအားကစားခွင့်ဆောက်လွှဲလုပ်ငန်းမှာလုပ်နေတဲ့ဒီလူသမားတွေဟာဒီနေ့မနေ့စောစော3နာရီခန့်မှာအခုလိုပြန်ပြေးဆွဲခံခဲ့ရတာပါ Neuro Insect ဆောက်လွှဲကုမ္ပဏီမှာလုပ်နေတဲ့ဒီတူရကီလူသမားတွေအိတ်နေတဲ့နေရာကလုံခြုံရေးစောင့်တွေကိုဖယ်ရှားပြီးတကားကိုလည်းဖျက်ဝင်ခဲ့တဲ့ဒီသနသမားတွေဟာဘသူဘဝဖြစ်တယ်ဘာရွေချက်နဲ့လုပ်တယ်ဆိုတော့မသိရသေးပါဘူးတူရကီဒုဝန်ကြီးချုပ် Newman Katalmas ကတော့တူရကီရရှိတွေအနေနဲ့အီရတ်အာဏာပိုင်တွေနဲ့ပုံမှန်ဆက်သွယ်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေလို့ထုတ်ပြောလိုက်ပါတယ်။မနှစ်တုန်းကတော့ IS Islamic စစ်သွေးကြွတွေအနေနဲ့မူဆိုးမြို့မှာရှိတဲ့တူရကီကောင်စစ်ဝင်ရုံးကနေတစ်စက္ကန့်49ဦးကိုပြန်ပေးဆွဲသွားခဲ့ပြီး3လကြာထိန်းသိမ်းထားပြီးမှပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျ။
အရှာဒေသတွင်တခြားနိုင်ငံတွေနဲ့တရုတ်နိုင်ငံကအဓိကအစုရှယ်ယာဈေးကွက်တွေမှာဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆက်ပြီးအစုရှယ်ယာဈေးတွေမတိမငြိမ်ရှိခဲ့ပါတယ်။အရှာဒေသစီးပွားရေးအပေါ်စိုးရိမ်ချက်တွေဟာတကမ္ဘာလုံးမှာရိုက်ခတ်နေပြီလို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲကသတိပေးလိုက်တာနဲ့အမျှအစုရှယ်ယာဈေးကွက်မတိမငြိမ်ဆက်ပြီးဖြစ်နေရတာဖြစ်ပါတယ်။ရှန်ဟက်စတော့ဈေးဟာဈေးကွက်အဖွဲ့မှာ 4.500 ခန့်လို့နှီးပါကျသွားပြီးတဲ့နောက်မှာဓာတ်သမားနှစ်အကျနဲ့ဈေးပိတ်သွားပါတယ်။တိုချိုနီကေအစုရှယ်ယာအညွှန်းကိန်းဟာလည်းမနေ့ပိုင်းအယောင်းအဝယ်လုတ်ချင်အတွင်းအတော်လေးဈေးကျခဲ့ပြီးမယ်။ဈေးကွက်ပိတ်ချိန်မှာတော့ဓာတ်သမား400ခန့်လို့ပဲအကျရှိခဲ့တာပါ။ဆိုးလ်နဲ့ဆစ်ဒနီကဈေးကွက်တွေမှာတော့ရေပူရအဖြစ်အတက်အကျမရှိခဲ့ပါဘူး။American ပြည်ထောင်စု Wall Street အစုရှယ်ယာဈေးကွက်မှာအင်္ဂါနေ့ကအစုရှယ်ယာဈေးတွေထိုးကျသွားပြီးတဲ့နောက်ဒီကနေ့အစောပိုင်းအစုရှယ်ယာဈေးကွက်မှာမတိမငြိမ်ဖြစ်ခဲ့ပါတယ်။ကမ္ဘာစီးပွားရေးနှေးကွေးလာနေပြီဆိုတဲ့စိုးရိမ်ချက်တွေပိုများလာတာကြောင့်နယူးယောက်ကအဓိကအစုရှယ်ယာညွှန်ကိန်းတွေအင်္ဂါနေ့က300ခန့်နှုန်းလောက်အထိကျသွားခဲ့ပါတယ်ရှင်
။က ကွန်ဂိုနိုင်ငံမှာ The Terminator လို့နာမည်ချီတဲ့သဘောကောင်းဆောင်ဟောင်းကဆီယာဆွေးမှုနဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်မှုတွေသူမလုပ်ခဲ့ဘူးလို့တရားခွင်မှာရှောက်ထားလိုက်ပါတယ်။သဘောကောင်းဆောင်ဟောင်းဘော့စကိုနတ်တာကန်ဒါအနေနဲ့ဟိတ်မြို့မှာရှိတဲ့နိုင်ငံတကာယာစွေးခုံရုံးကြီးမှာပထမဆုံးတရားရင်ဆိုင်တဲ့ဒီနေ့မှာအခုလိုအပြစ်မရှိကြောင်းရှောက်ထားလိုက်တာပါ။ဒါပေမဲ့တရားစွဲခဲ့တဲ့ရှင်တွေကတော့အသက်42နှစ်အရွယ်ဒီသဘောကောင်းဆောင်နတ်တာကန်ဒါအနေနဲ့သူ့သဘောတက်ဖွဲ့ကွန်ဂိုမျိုးချစ်တမကက2000တခုနှစ်ကနေ2003ခုနှစ်အတွင်းနိုင်ငံရှေ့ပိုင်းကျေးရွာတွေမှာနှိပ်စက်ကျူးလွန်မှုတွေအတွက်သူ့မှာတာဝန်ရှိတယ်လို့ထုတ်ပြောနေပါတယ်။သူ့အနေနဲ့လူသက်မှုမဒိန်ပြုချင်းမှုလိန်ချွန်ပြုမှုကလေးစစ်သားစုဆောင်မှုနဲ့အတင်းအကျပ်နေရာပြောင်းရွှေ့မှုတွေပါဝင်စစ်ရာဇဝတ်မှုကျူးလွန်မှုဆက်သုံးမှုလူသားမျိုးနွယ်စုပေါ်ကျူးလွန်မှု၅မှုအတွက်တရားစွဲခံထားရတာဖြစ်ပါတယ်။ကွန်ဂိုနိုင်ငံမြောက်ပိုင်းကအတူရီခရန်ကတိုက်ပွဲတွေထဲမှာနတန်ကန်ဒါအနေနဲ့လူနည်းစုတိုင်းသားအဖွဲ့တွေဖြစ်တဲ့လန်တူဘီရာနဲ့နန်ဒေးလူမျိုးတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့စစ်ဆွဲခံထားရပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ရှင်။လူပေါင်း20ကျော်သေဆုံးခဲ့ရပြီး120ကျော်တို့ဒဏ်ရာရခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်ဘုံးပေါက်ကွဲမှုအပေါ်စုံစမ်းစစ်ဆေးနေမှုတွေမှာထူးခြားတဲ့တိုးတက်မှုတွေရှိလာပြီလို့ထိုင်းစစ်အစိုးရနဲ့ထိုင်းရဲတို့ကပြောဆိုကြပါတယ်။မနေ့တုန်းကထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်ကဖမ်းဆီးရမိခဲ့သူတဦးကိုရည်ရွယ်ပြီးအခုလိုပြောဆိုနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ဘုံးခွဲတိုက်ခိုက်ခံရမှုမှာအဓိကပါဝင်ပတ်သက်သူလို့တန်တရားရှိထားသူကိုဖမ်းဆီးရမိထားတဲ့အကြောင်းဗုဒ္ဓဟူးနေ့နေ့ကင်းပိုင်းမှာထိုင်းရဲတပ်ဖွဲ့ရဲ့ပြောခွင့်ရကပြည်တွင်းရုံမြင့်တန်းချာလိုင်းအလုံးကနေတဆင့်ကြီးညာခဲ့ပါတယ်။မနေ့အင်ခါနေ့တုန်းကကမ္ဘောဒီးယားနယ်စပ်ကနေဖမ်းဆီးရမိခဲ့သူရဲ့လက်ဗွေရာဟာဆိုရင်ပြီးခဲ့တဲ့စနေနေ့ကနေအင်ကန်တစ်ခုကိုဝင်ရောက်စီးနှင်းမှုအတွင်းရှာဖွေတွေ့ရှိထားတဲ့ပောက်ကွဲပစ္စည်းတွေထည့်ထားတဲ့ပလင်းဖော်ကလက်ဗွေရာနဲ့တူညီနေတာကိုအတည်ပြုထားပြီးဖြစ်တဲ့အကြောင်းထိုင်းရဲဘော်ချုပ်ကြီးပရာဝတ်တန်ဘွန်ဆရီကပြောဆိုပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်မှာဖမ်းဆီးရမိခဲ့သူဟာဩဂုတ်လ18ရက်နေ့ဘန်ကောက်မြို့တော်အီယာဝန်နတ်ကွန်းဘုံခွဲမှုမှာပါဝင်ပတ်သက်တယ်ဆိုတာကိုကျွန်တော်တို့အတည်ပြုထားပြီးပါပြီ။အခန်းထဲကနေဘုံကိုယူဆောင်လာသူဒါမှမဟုတ်လဲဘုံကွဲတဲ့နေရာထိဘုံကိုယူဆောင်လာသူလည်းဖြစ်နိုင်တယ်လို့ထိုင်းရဲဘော်ချုပ်ကြီးကပြောဆိုခဲ့ပါတယ်ရှင်
။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာမြေမြုပ်မိုင်းပေါက်ခွဲလို့တောင်ကိုရီးယားစစ်သား2ဦးထဏ်ရာရခဲ့တဲ့ပေါ့သူတို့ဘက်ကတောင်းပန်နေဆိုတာမဟုတ်ဘူးလို့မြောက်ကိုရီးယားကညှင်းဆိုလိုက်ပါတယ်။တကယ်လို့သာတောင်ကိုရီးယားကအဲ့ဒါလိုညှင်းညွှန်းပြောခဲ့တယ်ဆိုရင်တော့နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေလိမ့်မယ်လို့လည်းမြောက်ကိုရီးယားဘက်ကဆက်ပြောခဲ့ပါတယ်။ဒီနှစ်နိုင်ငံကြားရန်လိုတဲ့အခြေအနေကာလတစ်ခုဆုံးသက်စေဖို့ပြီးခဲ့တဲ့သတင်းဘက်ကရခဲ့တဲ့သဘောတူညီချက်ထဲမှာမြေမြုံပိုင်းဖြစ်ရပေါ်စိတ်မကောင်းတဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောတာကအဓိကချက်အဖြစ်ပါဝင်ခဲ့ပါတယ်။ဩဂတ်လဆော်ပိုင်းမြေမြုံပိုင်းပောက်ကွဲမှုဟာသူတို့နဲ့မပတ်သက်ဘူးလို့မြောက်ကိုရီးယားကသတင်းဖတ်အတော်ကြာညှင်းနေခဲ့ပြီးနောက်မှာစိတ်မကောင်းချောင်းပြောလာတာဟာမြောက်ကိုရီးယားအနေနဲ့တာဝန်ယူမှုရှိဖို့တောင်ကိုရီးယားဘက်ကစီရင်ဖြောင်းဖျားနိုင်ခဲ့တဲ့သက်သေအဖြစ်တောင်ကိုရီးယားဘက်ကယူဆထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားကာကွယ်ကော်မရှင်ရဲ့ဒီနေ့ထုတ်ပြန်ချက်တစ်ခုမှာတော့စိတ်မကောင်းချောင်းပြောဆိုချက်ကိုတောင်ကိုရီးယားဘက်ကတောင်းပန်တယ်လို့တလွဲအထိပ္ပယ်ဖွင့်ထားပဲဖြစ်တယ်ဆိုပြီးဆွဆဲထားပါတယ်ခင်ဗျာ။
ရာသီဥတုပြောင်းလဲမှုကြောင့်ထိခိုက်နေရာတွေကိုအထူးအလေးထားထောက်ပြဖို့ရည်ရွယ်တဲ့အလက်စကာပြည်နယ်သမိုင်းဝင်ခီးစဉ်အတွင်းအမေရိကန်သမ္မတဘရက်အိုဘားမားဟာအင်ကာနီကတော့အေဇစ်ရေခဲတောင်ပေါ်တက်တဲ့လမ်းကြောင်းမှာတနေကုန်နေခဲ့ပါတယ်။အဲ့ဒီအေဇစ်ရေခဲတောင်ဟာလွန်ခဲ့တဲ့နှစ်200အတွင်း2ကီလိုမီတာအရည်ပျော်ခဲ့ရပြီဖြစ်ပါတယ်။အသေးချာအစည်းအဝေးချပြီးသွားတဲ့သမရရဲ့အလာစကာပြည်နယ်သုံးရကြာခီးစဉ်ဟာရာသီဥတုပြောင်းလဲမှုကိုဖြေရှင်းလှုပ်ဆောင်ရေးသူ့ရဲ့သဘာဝပတ်ဝန်းကျင်ရေးရာမူဝါဒတွေအပေါ်ထောက်ခံမှုရဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဟာဒီရာစုနှစ်ရဲ့အထူးအရေးပါတဲ့ချင်းချောက်မှုအဖြစ်သမရကကြေညာထားပါတယ်။ဒါ့အပြင်ပြင်သစ်နိုင်ငံပါရီမြို့မှာဒီနှစ်ကုန်ပိုင်းကျင်းပမယ့်ရာသီဥတုပြောင်းလဲမှုဆိုင်ရာကုလညီလာခံတစ်ခုမတိုင်ခင်သွားတဲ့ခီးစဉ်လည်းဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံကြေးဝန်ကြီးဂျွန်ကယ်ရီအနေနဲ့အီရန်နျူကလ িয়ার သဘောတူညီခဲ့မှုပေါ်ထောက်ခံတဲ့မိကွန်ကိုဖီလာဒယ်ဖီးယားပြည်နယ်မှာဒီနေ့ပြောဖို့ရှိနေပါတယ်။အမေရိကန်လွှတ်တော်ကသူ့ရဲ့ဒီမိုကရက်တစ်ပါတီမတ်တွေအနေနဲ့ဒီအီရန်နျူကလ িয়ার နိုင်ငံတကာသဘောတူညီချက်ကိုလွှတ်တော်မှာပယ်ချလို့မရနိုင်အောင်ဝိုင်းထောက်ခံပေးဖို့အချိန်နှီးကပ်လာချိန်မှာဝန်ကြီးကယ်ရီအနေနဲ့ဒီမိကွန်ပြောမှာပါ။အ အီရန်ရဲ့ဇူလိုင်လမှာလုပ်ခဲ့တဲ့ဒီနျူကလ িয়ার သဘောတူညီချက်အပေါ်အမေရိကန်လွှတ်တော်အနေနဲ့ရပ်ပေါင်း60အတွင်းပြန်လည်သုံးသပ်ပြီးမဲခွဲဆုံးဖြတ်ပေးရတော့မယ်နောက်ဆုံးရက်တွေနီကလာချိန်မှာလွှတ်တော်မှာနောက်ပတ်ထဲပြန်လည်ညှင်းဆုံဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
ရှမင်းနိုင်ငံတောင်ပိုင်းမြို့အေဒင်ကဖမ်းဆီးခံထားရသူတို့ကိုလူသားဆန်ဆန်ပြုမှုဆက်ဆံချဖို့နဲ့သူတို့ကိုနှိမ့်ဆက်ညှဉ်းပန်းသူတို့ကိုအပြစ်ပေးဖို့ဟူတီတပုံတွေနဲ့အစိုးရလိုလားတဲ့တပ်ဖွဲ့တွေကိုလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်အေဒင်မြို့ကိုမလအတွင်းမှာပဲဟူတီတပုံတို့သိမ့်ပိုက်ထားနိုင်ခဲ့ရကနေပြည်ပရောက်သမရအဘူရာဆောမန်ဆောဟာရီကိုထောက်ခံတဲ့တပ်သားတွေကလာပေါင်းများစွာတိုက်ခိုက်ခဲ့ပြီးတဲ့နောက်စိတ်ကမ်းမြို့အေရင်ကိုပြန်လည်သိမ့်ပိုက်ခဲ့ကြတာဖြစ်ပါတယ်။ပြည်ပရောက်ရီမင်သမရကိုထောက်ခံကြတဲ့တပ်ဖွဲ့တွေကဟူတီတပုံ255ရောက်တို့ကိုအေရင်မြို့တစ်ဝိုက်ကအချင်းထောင်တွေမှာထိမ့်သိမ်းထားပြီးမလာကလေးကဆာလို့ဒီနေ့အထိဟူတီတပုံ9ဦးထက်မနည်းကိုကွပ်မျက်ခဲ့တယ်လို့လည်း HRW ကပြောဆိုထားပါတယ်ရှင်ဘုထုံးနဲ့ညဘက်နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါလာမယ့်ရွေးကောက်ပွဲအတွက်တနင်္ဂနွေလုံးအတိုင်းတာနဲ့လွတ်တော်ကိုယ်စားလှယ်လောင်းလျှောက်သားသူတွေထဲကအယောက်80ကျော်ပယ်ချခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်မြန်မာနိုင်ငံဒေသတချို့မှာတဘာဝဘေးအန္တရာယ်တွေကြုံတွေ့ရင်ဆိုင်နေရပေမဲ့လိုအပ်မှပဲအဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပမှုကိုရပ်ရွှေ့ဆိုင်သွားမယ်လို့ကော်မရှင်ဥက္ကဋ္ဌကပြောခဲ့ပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရင်တွားရောက်သတင်းယူထားတဲ့မမေခါကဒီအကြောင်းပြောပြမှာပါရှင
်နိုဝင်ဘာ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်လွတ်တော်ကိုယ်စားလှယ်လောင်းလျှောက်ထားသူ 9,000 နီးပါးက80ကျော်ကိုပယ်ချထားတယ်လို့ကော်မရှင်ကကြေညာပေမဲ့ဘဲပါတီကဗနက်ဦးဆိုတာကိုတော့အတိအကျထုတ်ပြန်သွားတာမရှိပါဘူးပယ်ချခံရသူတွေအယူခံဝင်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကော်မရှင်ဥက္ကဋ္ဌဦးတင်အေးကအခုလိုပြောဆိုလိုက်ပါတယ
်ဆုံးဖြတ်တာခဲ့ရမယ်နော်အယူခံလာတင်တဲ့ခါကျတော့တိုင်းတဲ့ပြည်နယ်ကိုတင်ရတိုင်းတဲ့ပြည်နယ်ကအဆုံးဖြတ်က final ပဲအဲ့တော့တို့ထုတ်တူပဲနော်တိုင်းရင်းသားလူမျိုးကိုယ်စားလှယ်ကြတော့တိုင်းနယ်ပြည်နယ်မှာတင်ရအယူခံတာကြတော့နော်တို့ကော်မရှင်ယူခံတယ်တို့ကအဖွဲ့လေးဖွဲ့ပြီးစစ်ပါနော်သူဆုံးပြထားတာတေးရီတို့လာမကတို့ကနေလာတဲ့ဟာတို့ကဘာမှစဉ်းစားကြမလို့ပါဘူးနော်နော်အယူခံတာကတော့ပြောဆိုပဲတိုင်းရင်းသားရဲ့ဝန်ကြီးတွေပဲတို့ရှိပါယူခံရဘာသီးတာလည်း၄ယောက်ပဲရှိတယ်နော်တန်းနဲ့80ယောက်ကအောက်ကဟာ
လက်ရှိချိန်မှာမွေးဖွားချိန်တွင်မိဘနိုင်ငံသားမဟုတ်ခြင်းကြောင့်ပယ်ချခံရသူများမှာအများဆုံးဖြစ်လို့နေပါတယ်။ဒီပြင်2010ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကနေအမတ်ဖြစ်လာသူဦးရွှေမောင်ဟာခုရွေးကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့လျှောက်လာတင်တင်တာမှာမွေးဖွားချိန်မိဘနိုင်ငံသားမဟုတ်တာကြောင့်ပယ်ချခံခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့တော့ဥတင်အေကခုလိုပြောပါတယ်
။ကိုတော့ကတော့မစစ်မိလို့ဖြစ်ချင်းဖြစ်မယ်မတွေးလို့ဖြစ်ချင်းဖြစ်မယ်မကန့်တော့သူမရှိလို့ဖြစ်ချင်းဖြစ်မယ်အဲ့တော့သူကရွေးခံခြင်းဖြစ်ပါတယ်နော်ကျွန်တော်တို့အဲ့ case မျိုးပဲလွတ်တော်တွေရောက်ပြီးမှလွတ်တော်တွေတက်နေမှမိဘနှစ်ပါးတိုင်းသားမဖြစ်လို့လွတ်တော်တွေပြန်သွား၄ယောက်ပြန်လွတ်လိုက်ရပါတယ်ဒီကော်မရှင်စစ်စစ်မှတ်ပါတယ်ဒီကော်မရှင်စစ်စစ်တခုမှတ်တယ်ဒီကော်မရှင်ကမတွေ့လို့ဖြစ်ပါမယ်လောကအနေတော့နော်သူဟာငွေဖမ်းစဉ်ကမိဘနှစ်ပါးနိုင်ငံသားမဟုတ်ဘူးဆိုရင် qualification မရှိပါဘူးပြောပြရပ
ါလက်ရှိမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခုနှစ်ဦးပယ်ချခံရတယ်လို့ NLD ပါတီကဦးညံဝင်းကပြောဆိုထားပါတယ်။ဒါပေမဲ့လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီကဗဟိုအလုံးမှုဆောင်ဦးတာဝင်းကတော့ပြည်ခိုင်ဖြိုးပါတီကနေကိုယ်စားလှယ်လောင်းပယ်ချခံထားရခြင်းမရှိဘူးလို့ပြီးခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ကော်မရှင်အနေနဲ့ကတော့ဘယ်ပါတီကဗနေရောက်ပယ်ခံရတယ်လဲဆိုတာကိုရက်ပိုင်းအတွင်းမှာပဲကြေညာမယ်လို့ပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာသူများသတင်းသမားများအနေနဲ့မြည်သည့်မဲယုံမဆိုသတင်းယူခွင့်ရမှာဖြစ်ပါတယ်။တက်မတော်သားတွေရဲ့မဲယုံပရဝင်အတွင်းမှာပါသတင်းယူခွင့်ပေးသွားမှာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲမှာမဲပေးသူတွေအနေနဲ့မှတ်ပုံတင်မရှိပေမဲ့အသက်18နှစ်ပြည့်ပါကမဲပေးနိုင်တယ်လို့ပျက်စီးပျောက်ဆုံးပါကလည်းမဲပေးနိုင်ကြောင်းမှတ်ပုံတင်ပျက်စီးပါကရင်မောင်းလိုင်စင်တို့မဟုတ်အလောက်ကပြားတို့နဲ့မဲပေးနိုင်ကြောင်းမဲစင်းတွေနာမည်ပါရင်သာလိုအပ်ကြောင်းဥတင်အေးကပြောပါတယ်ဒီပြင်မဲဆန္ဒရှင်တွေအနေနဲ့မဲပေးတာမှာ တက်သေးကန်လက်မှတ်တွေမေးပေးရမှာဖြစ်ပါတယ်။မဲဆန္ဒရှင်တွေရဲ့နောက်ဆုံးမဲစင်းရင်းတွေကိုလာမယ့်စက်တင်ဘာ14ရက်နေ့မှာထုတ်ပြန်ကြေညာမှာဖြစ်ပြီးဒီမဲစင်းတွေမှာအမှားရင်းတစ်စုံတရာရှိပါကစက်တင်ဘာ29ရက်နေ့အထိအမှားပြန်လည်ပြင်ဆင်ပေးမှာဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ဖြစ်နေတဲ့နေရာတွေမှာတော့လိုအပ်ရင်ပြင်ဆင်တဲ့ရက်ကိုထပ်မံတိုးပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ကြိုတင်မဲတွေကိုတော့လာမယ့်နိုဝင်ဘာ6ရက်နေ့မှာပေးရမှာဖြစ်ပါတယ်။ရွေးကောက်ပွဲကိုတော့လာမယ့်နိုဝင်ဘာ8ရက်နေ့မှာတနိုင်ငံလုံးကျင်းပသွားမှာဖြစ်ပါတယ်
။မမေခါပါရှင်။ VOA ကနေပုံထုံးနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရွေးကောက်ပွဲသတင်းနောက်တစ်ပုဒ်ဆက်ပါအောင်မယ်။2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နောက်ဆုံးအဆင့်ထုတ်ပြန်ကြေညာတော့မှာဖြစ်တဲ့အတွက်မဲဆန္ဒရှင်ပြည်သူတွေအလေးအနက်ထားတွားရောက်ကြည့်ရှုကြဖို့နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းလိုက်ပါတယ်။ရေပိသင့်ဒေသတွေကဒုက္ခသည်စခန်းတွေနဲ့ဘေးလွတ်ရာတွေမှာရွှေ့ပြောင်းနေထိုင်နေရတဲ့မဲဆန္ဒရှင်ပြည်သူတွေအတွက်ထုတ်ပြန်မဲ့မဲစင်းတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေလည်းရှိနေပါတယ်။အသေးစိတ်ကိုမဆုမုံကတင်ပြပေးပါမယ်ရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်တွေကိုစက်တင်ဘာလ14ရက်နေ့မှာရက်ွက်ကြေးရွာအုပ်စုရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲရုံးနေမှာထုတ်ပြန်ကြေညာမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာလ1ရက်နေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ဒါဟာရွေးကောက်ပွဲမတိုင်ခင်နောက်ဆုံးအဆင့်ထုတ်ပြန်တာဖြစ်တာကြောင့်မဲဆန္ဒရှင်ပြည်သူတွေအနေနဲ့အခုထုတ်ပြန်မဲ့မဲစည်ရင်မှာမိမိတို့ရဲ့အမည်ပါဝင်ခြင်းရှိမရှိနောက်မဲစည်ရင်ထဲမှာမပါဝင်တဲ့သူတွေပါဝင်နေခြင်းရှိမရှိနဲ့မဲစည်ရင်ပါအချက်လက်တွေပါဝင်ခြင်းရှိမရှိဆိုတာကိုယ်တိုင်သွားရောက်ကြည့်ရှုစစ်ဆေးကြဖို့ကိုလည်းနှိုးဆော်ထားပါတယ်။တကယ်လို့မှားယွင်းမှုတွေဖြစ်နေတာကိုတွေ့ခဲ့တဲ့ဆိုရင်ထုတ်ပြန်တဲ့နေ့စက်တင်ဘာလ14ရက်နေ့ကနေစလို့စက်တင်ဘာလ28ရက်နေ့အတွင်းသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရုံးနေမှာတတ်မှတ်ပုံစံဖြည့်ဆွက်ပြီးတော့ပြင်ဆင်ချက်ကန့်ကွက်ချက်တွေပေးပို့ကြဖို့ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။ဝိုင်းဝန်းစည်းစစ်ပေးနေတဲ့အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲဆန္ဒရှင်စည်းစစ်ရေးအဖွဲ့ကောင်းဆောင်ဦးထွန်းထွန်းဟင်ကလည်းဒီတကြိမ်ထုတ်ပြန်မှုဟာနောက်ဆုံးအဆင့်ဖြစ်တာကြောင့်နိုင်ငံရဲ့အပြောင်းလဲဖြစ်တဲ့ရွေးကောက်ပွဲမှာပူးပေါင်းပါဝင်နိုင်ကြဖို့ဆန္ဒမဲစည်ရင်တွေတွားရောက်စစ်ဆေးပေးဖို့တိုက်တွန်းလိုပါတယ်လို့လည်းပြောပါတယ်
။ဗဟိုချုပ်ကူချင်းကဥရီမှာအသက်18နှစ်ပြည့်ပြီးနိုင်ငံသားတိုင်းမဲပေးနိုင်တယ်လို့ဆိုပေမဲ့လို့ကျွန်တော်တို့ရွေးကောက်ပွဲကွန်ဖရင့်ဥပဒေရဆိုလို့ရှိရင်တော့မဲစင်းမှာအမည်ပါတဲ့လူမှကျွန်တော်တို့မဲပေးလို့ရတာပါ။နောက်တစ်ခါကျွန်တော်တို့ပါဖြစ်လို့ရေးကြည့်နေလေလို့ပြောလို့ရှိရင်ဒီကကတ်မဲ့မင်းစင်ကနောက်ဆုံးအချိန်ကတ်တာပါရုပ်ပေါ်ပဲမတိုင်ခင်နောက်ဆုံးအချိန်ကတ်တာပါနောက်တစ်ခါကျွန်တော်တို့ဒီအချိန်မှာကျွန်တော်ပြင်လို့ရမယ်ဥစား14ရက်ပဲရပါလိမ့်မယ်ကျွန်တော်နောက်ဆုံးတစ်ချက်ပြောချင်တာကတော့ကျွန်တော်ပမာဆုံးကျွန်တော်တို့ကတ်လိုက်တယ်ပေါ့နော်အကျူမင်းစင်နဲ့အခုကတ်တဲ့မင်းစင်တွေကကျွန်တော်ပုံတရားဖြင့်တော်တော်လေးကွာသွားတယ်လို့ကျွန်တော်တို့ကြားနေရတယ်အရင်မင်းစင်တို့ကတော့ကျွန်တော်လမ်းလိုက်မဲယုံလိုက်ကျွန်တော်ကတ်ကြပြီမယ်လို့ဒီတစ်ခါမှာကတ်တော့ဒီမေယုံလိုက်ကပ်ပြီးတော့ကျွန်တော် alphabetical စီလိုက်တာပေါ့လေနံပါတ်2 alphabetical စီလိုက်တော့ကျွန်တော်နံပါတ်2ရဟိုရောက်ဒီရောက်ဖြစ်သွားကြတယ်ကျွန်တော်မိသားစုထဲမှာဆိုရင်မိသားစုထဲမှာတူတူရှိပဲနဲ့ဥနာမေကဒီ ekya ရှင်လိုက်ပါသွားတော့ဒါတွေကိုကျွန်တော်တို့အနေနဲ့ဟိုပြန်ပြီးတော့စစ်ဖို့ကျွန်တော်တို့တော်တော်လေးတော့ခက်ပါအဲပြည်သူလူထုကကောင်းမွန်စွာပူပေါင်းပါဝင်ကူညီမှဒီကံကတ်တဲ့မေယုံကိုသွားကြည့်ပြအောင်သွားကြည့်ပါလို့တိုက်တွန်းချင်ပါ
ဒီလိုနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူတွေရဲ့ပူးပေါင်းစည်းစိမ်မှုအရာအရင်ထုတ်ပြန်ခဲ့တဲ့မဲစင်းတွေကမှားယွင်းမှုရှိတယ်ဆိုတာကိုတွေ့ရှိခဲ့ပေမဲ့လို့မဲဆန္ဒရှင်ပြည်သူတချို့ဘက်ကလာရောက်ပြင်ဆင်တာမျိုးအားနည်းချက်တွေရှိတဲ့အတွက်ဒီတစ်ချိန်မှာတော့အလေးနက်ထားတွားရောက်ကြည့်ရှုပေးကြဖို့ကိုမြန်မာ Institute for Democracy အဖွဲ့ကဒေါက်တာဦးအောင်စိုးမင်းကပြောပါတယ်
ဒီကဲခောက်ဒီမှာသူတို့ဟာအမှားယွင်းတွေရန်ရားတယ်ပေါ့နော်ပြောတာကအရှုံးရိုင်းမှာဆို one touch lock တော့မှားတယ်လို့ကြေညာတယ်ပေါ့နော်အဲ့ဒါကလည်းလာကြည့်တဲ့သူအနေထားကပဲပြည်နေတာလေတချို့ဆိုလာတော့မကြည့်ကြဘူးလာတော့မကြည့်တဲ့ခါကျတော့ဘလောက်ပါလဲဆိုတော့လည်းပြောဖို့ခက်တယ်ခက်ခဏပါလဲဆိုတော့ကျွန်တော်တို့ပြည်ရတော့သူတွေကကောင်းမရှိရုံကောက်ခွေးဘူးပေါ့နော်သွားပြီးတော့အဲ့ဒါကိုသွားပြင်ဖို့ကိစ္စကိုတချို့တွေသိစိတ်နေတာကြောက်ဘူးအဲ့ဒါကို CSO တွေပေါင်းပြီးတော့အဲ့ဒီကိစ္စကိုလည်းဆင်းစစ်ဖို့အတွက်ပြီးတော့အမှားတွေကိုပြင်ဖို့တော့လည်းလည်းတွန်းတက်ကြလို့နေချလာရှိတယ်အခုလည်းအဲ့ဒါကိုဆက်လုပ်နေကြတယ်ပေါ့နော်
တနိုင်ငံလုံးအတိုင်းအတာနဲ့မဲဆန္ဒရှင်ပြည်သူစည်ရင်နောက်ဆုံးအဆင့်ကျင်းညာတဲ့အခါမှာရောမှန်ကန်မှုရှိပါမလားဆိုတာကိုနိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကစိုးရိမ်မှုတွေရှိနေတာပါဘလို့အနေထားမျိုးနဲ့ရေဘေးတင့်ဒေသကပြည်သူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဆောင်ရွက်မလဲဆိုတာကိုစောင့်ကြည့်ရမယ်လို့ပြောပါတယ်
အချို့ဒေသတွေဆိုလို့ရှိရင်သူတို့တကယ်ကြောင်သူတို့မျိုးနယ်တွေမှာသူတို့မျိုးလို့မရဘူးပြ တို့ချက်ပေါ်တည်သူဇော်ရီပါလေဒီလိုမျိုးကျွန်တော်နားမလည်တာက UBC ကအဲ့ဒီမဲချင်းကိုဖင်နားမှာသွားပြီးထုတ်ပြန်မယ်ဆိုတော့ကျွန်တော်ပထမတစ်ချက်နားမလည်ဘူးပေါ့နော်ဆိုတော့ရက်ချင်းအစ်မတို့လည်းချင်းခတ်လို့မရတော့ဘူးဒီကြားလေရက်ွက်တွေမရှိတော့ဘူးဒီကြားလေမရှိတော့ဘူးအဲ့တော့ဘယ်နားမှာအဲ့ဒါကိုမဲရုံကိုသူရှေ့ပေးမယ်ကောမရှိတော့ဘူးအဲ့တော့ဘယ်မှာရှေ့ပေးမလဲဆိုတာတစ်ချက်သိဖို့ကတော့ကောင်းတယ်ပေါ့နော်အဲ့တော့အကြည့်နဲ့စိတ်ကြီးဆက်ဆံမကြည့်ရသေးဘူးသူကနေရာရှုနေတာဖြစ်နေတယ်သူတို့လက်ရှိသူတို့စီးရင်ပါတဲ့နေရာမှာမနေတော့ဘူးနေလို့လည်းမရတော့ဘူးဆိုတဲ့အခါမှာအဲ့ဒီရချင်းကိုသူတို့ဘလို့သွားကြည့်မယ်ဆိုတဲ့ကိစ္စလည်းကတော့တည်းရဖြစ်လာနေတယ
်ရေပေးတဲ့ဒေတာကမဲဆန္ဒရှင်ပြည်သူတွေအတွက်လည်းစက်တင်ဘာလ14ရက်နေ့မှာကြေညာမှာပါတကယ်လို့ရေပေးတဲ့ရက်ွက်တွေကပြည်သူတွေစီကမှားရင်ကန့်ကွက်လို့မှုတွေရှိတယ်ဆိုရင်တော့ပုံစံတင်သွင်းတာကိုတတ်မှတ်ထားတဲ့နောက်ဆုံးရက်စက်တင်ဘာလ28ရက်နေ့ထက်ကြော်လွန်ပြီးဆောင်ရွက်နိုင်မှုလို့ရတယ်ဆိုရင်လည်းအချိန်တိုးမြင့်ပေးသွားဖို့ရှိပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားပါတယ်ရှင်
ရှင်များခင်အကြခင်ရှိလာတယ်မှာတော့ဒီလာမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ဒီနောက်ဆုံးဆင်းကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့အတီးပြုတ်ထုတ်ပြန်ပေးဖို့ရှိပါတယ်ဒီမတန်ခင်ပနာမဆင်းထုတ်ပြန်တဲ့နေရာမှာတော့အမှားယွင်းတွေတော်တော်ဖြစ်ခဲ့ပြီးတော့ဒီပေါ်မှာပြင်ဆင်ခြင်းပြင်ဆင်ခွင့်တွေကိုလည်းပေးခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့ဒီမဲဆန္ဒရှင်ဆင်းမှာပါတဲ့မိဘလို့နဲ့ပတ်သက်တဲ့မှားယွင်းမှုတွေကိုတိုင်ကြားမှုတွေမှားယွင်းမှုတွေကိုပြန်လည်ပြင်ဆင်မှုတွေလုပ်တာတွေလည်းတွေ့ရပါတယ်ဒါကြောင့်မလို့ဒီအခုလာမဲ့ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်တိကျမှန်ကန်မှုဟာဘယ်လောက်ထိအရေးကြီးပါလဲဒီတိကျမှန်ကန်မှုရှိမရှိဆိုတဲ့ကိစ္စဟာလာမဲ့ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိနိုင်ပါလဲဒါကြောင့်မလို့ဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့ရောဒီကြိုတင်မဲဆန္ဒတွေနဲ့ပတ်သက်လို့ရောလာမဲ့ဒီစနေညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုက်မှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။တောသားရှင်များရှင်။ပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်ပြည်သူ့လွတ်တော်ခေါင်းဆောင်အချို့ဟာပြည်သူ့လွတ်တော်စွမ်းဆောင်ရည်မြင့်တင်ရေးနဲ့ပတ်သက်လို့ကိုကြီးဆောင်ရွက်ပေးနေတဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ဒီကနေ့တွေ့ဆုံပြီးနောက်လာမယ့်လွတ်တော်တက်တမ်းမှာလွတ်တော်စွမ်းရည်မြင့်တင်နိုင်ဖို့လုပ်ငန်းတွေကိုသုံးသပ်ဆွေးနွေးခဲ့ကြပါရယ်။ဒီဆွေးနွေးပွဲကိုမြန်မာပညာရတင်ကျောင်းသားများအဖွဲ့ကိုကိုစားပြုပြီးတက်ရောက်ခဲ့တဲ့ကိုကျော်လင်းဦးကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါရယ်ရှင်။
ကျွန်တော်တို့အနေနဲ့ဆိုရင်2013လောက်ကတည်းကအဲ့လိုတင်တန်းနေပေးတာရှိပါတယ်အဲ့တော့တင်တန်းနေပေးတာနောက်တစ်ခုက UNDP တို့ဘာလို့ဆိုလဲအဲတခြားဒီလွတ်တော်နဲ့ပတ်သက်တဲ့အစီအစဉ်တွေရှိတယ်ပေါ့နော်တို့ဒီ handbook တွေရေးထားတာရှိတယ် guidebook တွေရေးဖို့အဲရေးထားတာတွေရှိတယ်ပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့မှတင်းနေနဲ့လောက်ကတည်းကလုတ်ခဲ့တဲ့အစီအစဉ်တွေကိုတင်ပြရင်းနဲ့နောက်ရှေ့ဆက်ပြီးတော့မှလုပ်ရမယ့်အဲကိစ္စရပ်တွေကိုလည်းဝိုင်းပြီးတော့မှညှိနှိုင်းတာဖြစ်ပါတယ်အထူးသဖြင့်တော့လာမယ့်ဒီ2015ရွေးကောက်ပွဲအပြီးမှာပြန်ဆမယ်လွှတ်တော်အသစ်ရောက်လို့ရှိရင်ဘာတွေလိုအပ်ချက်ရှိမလဲဆိုတဲ့ဟာကိုဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီအဲကျောင်းသားကောင်းများအဖွဲ့ကရောဟိုဘာတွေအစီအစဉ်တွေလှုပ်ထားတယ်ဆိုတာကိုတင်ပြခဲ့တာမျိုးတွေရှိပါတယ
်ဟုတ်ကဲ့အာတူးကြကြပေါ့ဒီလွှတ်တော်ကထသူရဦးရွှေမန်းဖြစ်ဖြစ်ဒေါန်ဆန်းစုကြည်ဖြစ်ဖြစ်ဒါနဲ့ပတ်သက်လို့ဒီစနစ်ပေါ်မှာတူးကြပါများပြောပါသေးလဲ
အဲဒေါန်ဆန်းစုကြည်ပြောတာကတော့ဒါအဓိကကတော့လွှတ်တော်ကိုယ်စားလှယ်ဒီရဲ့ရည်သွင်းမြင့်မှုဆိုတာကတော့ပါတီတွေကပိုပြီးတာဝန်ရှိတယ်ပေါ့နော်အဲ့တော့ဒါပေမဲ့ဒီလွှတ်တော်ရုံးမှာလုပ်နေတဲ့ဝန်ထမ်းတွေပေါ့ဒီဝန်ထမ်းတွေကိုရည်သွင်းမြင့်မှုအဲလုပ်ဖို့လိုတယ်ဆိုတဲ့ဟာမျိုးပြောပါတယ်အထူးသဖြင့်ကျွန်တော်တို့ဒီလိုအဲနိုင်ငံတကာဖွဲ့စည်းတွေနဲ့ဒီပြည်ပရောက်ကျောင်းသားများဖွဲ့လို့ဖွဲ့တွေကအဲလွှတ်တော်ထဲမှာရှိတဲ့ဝန်ထမ်းတွေရဲ့ရည်သွေးပေါ့နော်ဒီသူတေသနာလုပ်တဲ့စွမ်းရည်တွေတက်လာဖို့နောက်ဘာသာပြန်တဲ့စွမ်းရည်တွေတက်လာဖို့နောက်သက်ဆိုင်ရာအဲဘာသာရက်လိုက်ပေါ့နေပဲတီးတီးပေါ့ဥပဒေရေးနိုင်ငံရေးစီးပွားရေးစသည်အားဖြင့်လို့ဘာသာရက်နေပဲတီးတီးမှာလဲကျွမ်းကျင်တဲ့သူတွေအဲရှိလာဆိုတဲ့ဟာမျိုးတွေကိုပုံမှန်မှာအားစိုက်ဖို့ဆိုပြီးတော့မှဒါအဲဒီဒေါန်ဆန်းစုကြည်အနေနဲ့ထည့်ပြောသွားတာရှိပါတယ်။နောက်သူရဲ့ဥရှိမန်းအနေနဲ့ကတော့ပြီးခဲ့တဲ့ဒီတနေ့နေ့အတွင်းမှာဒီလိုနိုင်ငံတကာဖွဲ့စည်းတွေကနေပြီးတော့မှအဲဒီလိုအကူအညီတွေပေးတာသူတို့တဲ့ကျေးဇူးတင်တဲ့အကြောင်းနဲ့နောက်လာမယ့်လွှတ်တော်တွေမှာလဲအဲ့လိုဆက်လက်ပြီးတော့မှပါဝင်ကူညီပေးနိုင်ပေါ်ပြတော့မှကောင်းနေဆိုတဲ့အကြောင်းပေါ့နော်ဒါကြီးပြောသွားတာရှိပါတယ်အ
ဲ့တော့ကိုကျော်လင်းဦးတို့ဒီတင်နှံပေးတယ်ဆိုတာကအရင်ကတင်နှံပေးခဲ့တယ်ဆိုတာလွတ်တော်ဝန်ထမ်းတွေကိုဦးစားပေးပြီးတော့လုပ်တာလားလွတ်တော်အမတ်တွေကိုဦးစားပေးပြီးတော့လုပ်ခဲ့တာလား
ခုစလုံးကျွန်တော်တို့ဖွင့်နေတဲ့အခါတော့လုတ်ပါတယ်အဲလွတ်တော်ဝန်ထမ်းတွေရောလွတ်တော်အမတ်တွေကိုရောလုတ်ပါတယ်အထူးသဖြင့်ကျွန်တော်တို့အဖွဲ့ကတော့လုတ်တာတော့အင်္ဂလိပ်စာသင်တန်းပေးတာကိုအဓိကလုတ်တာဖြစ်ပါတယ်အဲကျွန်တော်တို့လွတ်တော်ထဲမှာဟိုရရင်ရတယ်လို့ပေါ့နော်အချိန်နေပြီးရင်ပြီးတယ်လို့ဘာသာရက်အလိုက်သွားပြီးတော့မှဟိုအလုပ်ရဆွေးနွေးပွဲတွေလုတ်တာတွေဆက်မနာတွေလုတ်တာတွေအဲဒါမျိုးတွေလည်းကျွန်တော်တို့လုတ်တွေလုတ်တာရှိပါတယ်အဲ့ဒါလည်းကျွန်တော်တို့နဲ့ဆက်ဆက်နေတဲ့နိုင်ငံတကာပညာရှင်တွေကိုရဲ့ဒီမြန်မာပြည်ကိုလာပြီးတော့မှလဲတဲ့အခါမှာအဲသူတို့နဲ့ချိတ်ဆက်ပြီးတော့မှလွတ်တော်ထဲမှာလဲသွားပြီးတော့မှအဲဟောပြောတာတွေပို့ချတာတွေဒီလိုပါတယ
်ဒီနေ့ဆွေးနွေးပွဲမှာရောဗာမားထူးစရာရလက်ထွက်တယ်လို့ပြောနိုင်ပါလေခင်ဗျာ
ဒီအဓိကတော့နိုင်ငံတကာလွတ်တော်တွေပေါ့နော်ဥပမာဒီအင်္ဂလန်က House of Commons လို့အဖွဲ့တွေကသူတို့ရဲ့အတွေ့အကြုံတွေကိုလာပြီးတော့မှအကြံဝေဖို့သူတို့ရှိတယ်ဆိုတဲ့အကြောင်းမျိုးလည်းအဲ့ဒီဟာဖွဲ့စည်းကနေပြီးတော့မှပြောသွားတာတွေရှိတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုလာနောက်လာမယ့်2016မှာပြန်ဆမယ်လွတ်တော်အသစ်ရောက်ရင်ဒီလွတ်တော်ကိုယ်စားလှယ်တွေအတွက်အဆင့်သင့်ဖြစ်အောင်လို့ဟိုဂိုက်ဘုတ်တဲ့ဟန်ဘုတ်ကိုဒီ UNDP ကဥဆောင်ပြီးတော့မှဒီစီစဉ်နေတာတွေရှိပါတယ်အဲ့တော့အဲ့ဒါတွေကိုလည်းသူတို့ပြောသွားတာတွေရှိပါတယ်အဲ့တော့ဆိုလိုတာတော့လွတ်တော်လုံထုံးလုံးကြီးတွေကိုပြီးခဲ့တဲ့လွတ်တော်တက်တန်းဟိုစန်တဝါဝါမဟုတ်တော့ပဲတဲ့အဲလွတ်တော်အစ်စ်ဖြစ်လာရင်အဲ့ဒီမှာပါလာမယ့်လွတ်တော်အမတ်ဒီအတွက်ကအစင်းသင်းဖြစ်အောင်သူတို့ပြင်ဆင်ထားတယ်ဆိုတဲ့အကြောင်းပြုစုထားတယ်ဆိုတဲ့အကြောင်းပေါ့နော်ဒါတွေလည်းပြောသွားတာတွေတော့ရှိပါတယ
်ကိုသားညုံတင်ပြတော့ရပါရှင်ခုတော့ဒီကနေ့စီစဉ်ပထမပိုင်းအဆုံးမသက်ခင်လှိတ်ကျွန်းလူတက်မှုနောက်ဆုံးရသတင်းတင်ပြပါမယ်ထိုင်းနိုင်ငံကော်တောင်ကျွန်းလို့ခေါ်တဲ့လိတ်ကျွန်းမှာပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့တရားခဏ်အဖြစ်ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသား2ဦးထက်ကဇော်လင်းကိုထိုင်းရှင်နယ်များကောင်စီကော့စမွေတရားရုံးမှာရုံးတင်စစ်ဆေးခဲ့ပါရယ်အကြောင်းဆောင်ကိုတော့ထိုင်းခြေဆိုင် VOA သတင်း6မအေးအေးမှာကသတင်းပေးပို့ထားပါရယ
်ပြီးခဲ့တဲ့နှစ်စက်တင်ဘာလကလိတ်ကျွန်းမှာတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့တရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကိုဇော်လင်းကိုဒီကနေ့မှပဲကော့စမွေတရားရုံးမှာစတင်စစ်ဆေးခဲ့ပါရယ်စစ်တင်းမှုတွေမပြီးဆုံးသေးပေမဲ့ဒီကနေ့ထွက်ဆိုခြင်းအရတရားခဏ်ဖြစ်ဆွဆွဲခံရသူဟာပြစ်မှုမကျူးလွန်ကြောင်းထွက်ဆိုခဲ့တယ်ဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်အဓိကတော့ပြစ်မှုနဲ့ပတ်သက်လို့ကျူးလွန်ခြင်းမရှိဘူးဆိုတဲ့အကြောင်းအရာလေးကိုသင်လိုက်ပြောရပါတော့နောက်ပြီးတော့ဝန်ခံနေဆိုတဲ့အချိန်တုန်းကလည်းဘာမှမတိဘဲနဲ့လက်မတွဲခိုင်းတာတို့နှိမ့်တဲ့ညှင်းမှန်းနေဆိုတဲ့အကြောင်းအရာလေးကိုအားလုံးကရှင်းပြပြီးဒီကိစ္စမှာရှင်းပြပြီးအားလုံးပြောပြတာပေါ့အခုဒီနေ့မှာတော့ကျွန်တော်တို့ဒီရှင်းနေမဲ့ကောင်ချက်နေခေါ်လာတဲ့ပါတယ်ပြန်ပါလာပါတယ်တရားခံဘက်ကနေကူညီပေးမဲ့ရှင်းနေကိုရှိရတာနဲ့ရဲတာအနေဒီရှင်းနေကိုအတုံးပြုပေးမပြီးပဲနဲ့သူတို့နဲ့ပါလာတဲ့ရှင်းနေကိုသာသုံးဝင်ပြုခြင်းဟာလေဥပဒေအရလွှဲမှားတယ်ဆိုတဲ့ချက်တွေကိုတော်လင်းကပြောတာပါအင်းဦးကြီးဌာနထဲမှာရဲကခေါ်လာတဲ့တတိပါတယ်ဒါပေမဲ့တော်လင်းလေးလက်မှတ်ထိုးထားတဲ့ရှင်းနေမျိုးသမီးလေးအဲ့ဒီအချင်းဦးကြီးတဲကိုပါလာပြန်နဲ့ရောက်တာတယ်ဒါပေမဲ့ရဲကအဲ့ဒီပါလာပြန်နဲ့သူ့ရဲ့ရှင်းနေမှာကိုသုံးလို့မပြုခဲနဲ့သူ့ရဲခေါ်လာတဲ့ရှင်းနေကိုပဲသုံးမိပြုခြင်းဟာဥပဒေအရလွှဲမှားတာတွေ့ရပါတယ်ဘယ်ထက်ဆိုတော့တရားစီရင်မှတ်တမ်းနေတာပါလဲ
တရားခဏ်တစ်အဖြစ်ဆွဆွဲခံထားရတဲ့ကိုဇော်လင်းကိုထိုင်းရှင်းနေများကောင်စီကနေစစ်ဆေးရတာဖြစ်ပါတယ်ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့တုန်းကလည်းထိုင်းနိုင်ငံရဲ့တရားမျှတရေးဝန်ကြီးဌာနကတာဝန်ရှိသူ2ဦးဟာတရားခွင်မှာပဲဆွဆွဲခံထားရသူ2ဦးရဲ့ DNA မျိုးရိုးဗီဇကိုစစ်ဆေးဖို့အတွက်ဒတွေးတွေကိုရယူသွားခဲ့ပါတယ်။ဒီစစ်ဆေးမှုကိုထိုင်းနိုင်ငံက DNA စစ်ဆေးရမှာကျွမ်းကျင်တဲ့ဆရာဝန်ကြီးဒေါက်တာပွန်ထစ်စီမှာစစ်ဆေးသွားမယ်လို့ဆိုပါတယ်။ဒီစစ်ဆေးမှုနဲ့ပတ်သက်လို့တော့လာမယ့်စက်တင်ဘာလ17ရက်နေ့မှာအဖြေသိရမယ်လို့ဆိုပါတယ်။တရားလိုပြသက်တွေရဲ့ထွက်ဆိုချက်တွေမှာကွဲလွဲချက်တွေရှိနေတဲ့အတွက်အမှုအခြေအနေရကောင်းမွန်ပြီးတရားဥပဒေအတိုင်းသာမှန်မှန်ကန်ကန်ဆုံးဖြတ်မယ်ဆိုရင်အမှုပြည့်ပြည့်မဲ့အခြေအနေရှိတယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
။ကျွန်တော်တို့ဒီနေ့ကလေးတွေချက်ချက်ကတော့ကိုကိုတိုင်အကျိုးလုံးမှာစပြောစရာမရှိပါဘူး။ဒါပေမဲ့မနေ့ကတနေ့လုံးဖြစ်ခဲ့ရတဲ့ညတနာကြီးပွဲကြီးဖြစ်ခဲ့ရတဲ့ဒီအမှုမှာပါဝင်တဲ့သူရဲမှုစက္ကန်းစက္ကန်းကရဲမှုကြီးဖြစ်ချက်ဒီမှာမူနဲ့တလို့ဦးပြရမယ်လို့ညီတဲ့အချက်တွေဆက်ကြတော့ကြောက်ပြထားပါတယ်။အဲ့ဒီအချက်ကြီးဟာကျွန်တော်တို့အမှုနဲ့ပတ်သက်လို့ပြက်ပြည့်နေတဲ့အနေအထားများရှိပြီးတော့အဲ့ဒီအတိုင်းဆိုလို့ရှိရင်ဦးပြရရတာတင်းဆုံးချက်မဲ့ဆိုရင်အပြစ်ပေးလို့မရတဲ့အကြောင်းကိုကျွန်တော်တို့သိရှိပါတယ်
။မြန်မာရှေ့ပြောင်းလို့တမ4000ခန့်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲလက်ရှိတရားခဏ်တွေအဖြစ်ဆွဆွဲခံရသူကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုတခြားရှေ့ပြောင်းလို့တမတွေနဲ့အတူတန်နရရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးခဲ့တာပါအဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးစက်တင်ဘာလကုန်ပိုင်းမှာပဲနောက်တစ်ကြိမ်ပြန်လည်ဖမ်းဆီးကသူတို့ကိုယ်တိုင်ကျူးလွန်ကြောင်းဝန်ခံခဲ့တယ်ဆိုပြီးပြောဆိုကာရဲတပ်ဖွဲ့ကနေသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ၂ရက်ပုဒ်ဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 51အပြင်လိုင်းလံမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့အပတ်စဉ်ကဏ္ဍတွေထဲမှာနားဆင်ရမှာတော့
အခုကဲဆိုကျွန်တော်တို့လေယာမြေလုတ်ကင်ပိုင်စားတော့ရှိတယ်ကျွန်တော်တို့လုပ်ငန်းကွယ်အကုန်လုံးမျိုး
မကွေတိုင်းဖက်ကရေပေးတန်ခံခဲ့ရသူတူဦးပါရှင်အပြည့်အစုံကိုမြန်မာတခွင်အစီအစဉ်မှာနားဆင်ရမှာပါဒါအပြင်ခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရအောင်ပါဒီတစ်ပတ်မှာတော့သမရကအတည်ပြုလိုက်တဲ့မျိုးဆောင်ဥပဒေရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲသတင်းယူကြမဲ့သတင်းသမားတွေလှိုင်းနာရမယ့်အချက်တွေကိုသတင်းသမားတွေမကျင်မနှက်ဖြစ်နေကြတဲ့အကြောင်းဆရာတွေကိုနားဆင်ရပါမယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမွေကကူညီတင်ဆက်ထားပါရရှင
်။လွန်ခဲ့တဲ့နှစ်တည်းကလွတ်တော်မှာတင်သွင်းခဲ့တဲ့တလင်တမားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေတနည်းအားဖြင့်ရက်ခေါ်မျိုးဆောင်ဥပဒေကိုဩဂုတ်လ31ရက်နေ့နေစွဲနဲ့လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီဥပဒေကို2012ခုနှစ်နောက်ပိုင်းအမျိုးဘာသာသာသနာဆိုတဲ့လူမျိုးရေးဘာသာရေးဆန်တဲ့အဖွဲ့အစည်းကကမကထပြုတ်ပြီးတော့လွှတ်တော်ကိုတင်သွင်းခဲ့တဲ့ဥပဒေကိုလူခွင့်ရေးအဖွဲ့တွေအရက်ဖက်အဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေရှိနေတဲ့ကြားကနေအစိုးရတက်တမ်းမကုံငင်းနောက်ဆုံးလို့ယူဆရတဲ့အချိန်မှာလွှတ်တော်ကနေအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေရယောက်ျားဓမ္မမို့မိမလင်းသွမို့မယားတဦးဟာတရားဝင်ထိမ်းမြားထားပြီးရင်ဥပဒေအာဏာတည်ခြင်းကစပြီးတော့နောက်ထပ်ထိမ်းမြားခြင်းမပြုရဆိုပြီးတော့ပြဋ္ဌာန်းထားတာကိုတွေ့ရပါတယ်။နောက်ထပ်ထိမ်းမြားမယ်ဆိုရင်အရင်အိမ်တော်နဲ့ကွာရှင်းပြီးကြောင်းတရားဝင်အထောက်ထားပြရမယ်။မပြတာနိုင်ရင်အဲ့ဒီဥပဒေကိုချိုးဖောက်ရရောက်ပြီးခုနှစ်နှစ်ထက်မပိုတဲ့ထောင်နှံအပြစ်ပေးနိုင်တယ်လို့ဆိုထားပါတယ်။အခုလိုအိမ်တော်ပြုတာတလင်းတမယားဓမ္မမဟုတ်တယောက်ထက်ပိုယူတဲ့ဆိုတဲ့ကိစ္စတွေဟာဥပဒေပိုင်းနဲ့ဆိုင်တဲ့ကိစ္စတွေမဟုတ်ပဲလူကျင့်ဝင်နဲ့ဆိုင်တဲ့ကိစ္စတွေဖြစ်တဲ့အတွက်ဥပဒေနဲ့ပိတ်ပင်တားမြစ်တာတွေလုပ်လို့မရဘူးလို့အမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေသူမတ်နီမိုလှိုင်ကအခုလိုပြောပါဗျ။အဲ
့ဒီတမင်တမယားပဲဖြစ်ဖြစ်ဘယ်နှလင်းဘယ်နှမယားပဲဖြစ်ဖြစ်ဟိုဗာလဲလက်မထက်တဲ့သူကလူကျင့်နေမလို့ကျင့်နေအဲ့ဒီကလူကျင့်ဝင်လေလူကျင့်ဝင်ဆိုတာလေဟိုအဖြစ်ပေးပြီးတော့ပြီးဆောင်နေရတဲ့ကိစ္စမျိုးအတိပညာပေးပြီးတော့ဆန္ဒမှုပေးပြီးတော့အချင်းယူပြီးတိစောက်သွားရမယ်အရာအဲ့လိုသူကလည်းပညာနဲ့မတူဆောက်ခင်းမယ်အပြစ်ခံတယ်လည်းတူဆောက်တယ်ဆိုရင်တော့တခုနေရတာအဲ့ဒါအောင်မြင်လို့ထင်သလားပေါ့အဲ့ဒီဥတွေပြီးပြီလားပြီးဟုတ်ပြီအောင်မြင်လို့ထင်တာဘယ်လိုလဲဆိုတော့တင်မရနဲ့တင်မရဆိုတာဒီလိုတူနေကြတာလေဒီဖောက်ပြနေတဲ့သူကလည်းဘယ်ရပ်တယ်လို့မှမဆိုတော့ဘူးတင်မရဥတွေဆိုတာအာကောင်းတယ်ပေါ့အဲတင်မရဆိုတာဘယ်လိုဆိုဖြစ်တယ်ဒါမှမဟုတ်ဥပဒေဆိုတာဆက်ဖို့အလူရကိုလူကိုအတိအဲစေတုံးလိုက်တာမှသာလေဖြစ်တာလေဘယ်လိုဥပဒေပြုပြုမပြုဘူးအဲ့ဒီမထင်တာတော့အဖြစ်ကြံနဲ့ဒီဆောက်လို့ကြားတဲ့အရာတွေမဟုတ်ဘူးအဲ့ဒါတွေကပညာနဲ့တိဆောက်ရမယ့်အရာတွေအဲသူတို့ကပညာနဲ့တိဆောက်ရမယ့်အရာတွေကိုအမိတ်အနေနဲ့လိုက်ဆောင်လို့တော့အဲ့ဒါကအမိတ်မနာခံတဲ့အမှောက်ရဲ့ဥပဒေကိုမလိုက်နာတဲ့ကျန်သူတောင်များလာတာပဲဖြစ်တော့မယ်
တလင်တမယာစနစ်ကျင့်သုံးခြင်းဥပဒေနဲ့ပတ်သက်လို့တင်ပြပြီးမှတော့ပြီးခဲ့တဲ့လကရေးကြီးမေးပြိုခဲ့တဲ့တဘောဝဘေးအန္တရာယ်ဒဏ်ကိုချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံပြည်နယ်နဲ့တိုင်းတော်တော်များများမှာကြုံတွေ့ခဲ့ရပြီးတဲ့နောက်သတင်းပတ်အနည်းငယ်အကြာမှာချင်းပြည်နယ်တွန်းဆန်မြို့နယ်မှာမိုးတီးထန်စွာရွာသွန်းပြီးတဲ့နောက်တဘောဝရေလောင်ငန်တစ်ခုကျိုးပေါက်ခေရာကနေဟာခါလီဆိုတဲ့ကျေးရွာမှာရွှေ့လွန်နေရောနေတဲ့ရေကြီးမှုဖြစ်ပွားခဲ့ပြီးတော့နေအိမ်90ကျော်ရေမြုပ်ပျက်စီးတာလူတချို့ပျောက်ဆုံးနေတာတွေထပ်မံပြီးတော့ဖြစ်ပွားခဲ့ပြန်ပါတယ် အခုရပိုင်းကချင်ပြည်နယ်ဖားကံမှာရေကြီးနေပြီးမြစ်ကြီးနားမြို့မှာလည်းအေရော်ရီမြစ်ရေမြင့်တက်လာနေတယ်လို့ချင်းတွင်းမြစ်အထက်ပိုင်းခမ်းမတီမော်လိုက်စတဲ့နေရာမှာလည်းမြစ်ရေတွေဟာစိုးရင်ရေမှတ်ကိုရောက်နေတဲ့သတင်းတွေဖတ်ရှုနေရပါတယ်။ရာသီဥတုဖောက်ပြန်လာတာမကတစ်ပင်တစ်တောပြုံးတိမှုတွေကြောင့်မြန်မာနိုင်ငံအထက်ဖက်နဲ့အနောက်ပိုင်းအလဲပိုင်းဒေသတွေမှာရေကြီးတဲ့ဒဏ်မြေပြိုတဲ့ဒဏ်အခုနှစ်မှာတော်တော်လေးခံခဲ့ရတာဖြစ်တဲ့အကြောင်းရေးသားဖော်ပြနေတာတွေကိုနေ့စဉ်ဆိုသလိုတွေ့မြင်နေရပါတယ်။တဘာဝဘေးရန်တွေအကြောင်းတင်ပြပြီးမှာတော့လာမယ့်ရွေးကောက်ပွဲမှာသတင်းသမားတွေလွတ်လပ်ခွင့်အကြောင်းတင်ပြပါဦးမယ်။လာမယ့်ရွေးကောက်ပွဲနေ့မှာရွေးကောက်ပွဲသတင်းယူမဲ့သတင်းတောက်တွေဟာမြို့နယ်တစ်ခုကို၃ရောက်ထက်မပိုစေဘဲမှတ်ပုံတင်ပြီးတော့အတိအမှတ်ပြုကပ်ပြားတွေထုတ်ဖို့မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကမှနိုဝင်ဘာလ9ရက်နေ့နောက်ဆုံးထားပြီးတော့လျှောက်ထားရမှာဖြစ်တဲ့အကြောင်းကိုယ်တိုင်ဝန်ခံချက်လက်မှတ်ရေးထိုးရမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်ပေါ်သတင်းသမားအများပြားနဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီလိုအဖွဲ့အစည်းကပါလက်မခံနိုင်တဲ့အကြောင်းတုံ့ပြန်ပြောဆိုမှုတွေဖြစ်ပြီးဒီလိုကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ The Voice နေ့စဉ်သတင်းစာမွန်ပြည်နယ်သတင်းတောက်တဦးဖြစ်တဲ့ကိုညာစိုးဝင်းကသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပြပါဗျာ
။နေရတဲ့တင်းတမလေးအနေနဲ့တော့ပထမအဆင့်ကသူတို့မှထုတ်ပြန်လာတာကဒီမြို့နယ်တစ်ခုထဲမှာဆိုရင်တင်းယူရမယ်ဆိုတဲ့ဟာဖြစ်ပေါ်လာတော့ကျွန်တော်တို့ကပဲဒီသားမှာပါဖြစ်မယ်ဆိုတာမသိရအောင်ဟိုမှာဒီမြို့နယ်မှာပဲယူလို့ရဆိုရင်တခြားမြို့နယ်မှာပါကြောက်ယူခွင့်မရှိတာလေတင်းယူခွင့်ကန့်တက်လိုက်တယ်ဆိုတော့ဒီမဲပေးတဲ့ဟာကိုလည်းကျွန်တော်ကစိုးရိမ်မှုဖြစ်တာပေါ့နော်ဒီနေရာမှာဘယ်တင်းတောက်တွေရှိတယ်ဆိုရင်တင်းတောက်မရှိတဲ့မဲယုံတွေမှာဘယ်လိုဖြစ်လာနိုင်မလဲဆိုတဲ့တန်တရားတွေကတော့ဝင်လာတာပေါ့ဥမာမွန်ပြည်နယ်မှာဆိုရင်မွန်ပြည်နယ်ပြည်နယ်ကော်မရှင်ရုံးမှာကနေပြီးတော့အတိမတ်ပြုတာလည်းကတ်ထုတ်ပြီးတပြည်နယ်လုံးကဘယ်မဲယုံမဆိုတင်းယူခွင့်တော့ပေးဖို့လိုအပ်တာပေါ့
ရွေးကောက်ပွဲနီးကပ်လာချိန်တရင်မီဒီယာသမားတွေတရင်ရယူခွင့်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေချိန်မှာရှင်ပြိုင်ပွဲကိုယ်စားလှယ်လောင်းစီးရင်ပေးသွင်းထားတဲ့နိုင်ငံရေးပါတီတွေအနေနဲ့လည်းကိုယ်စားလှယ်လောင်းစီစစ်မှုတွေကကော်မရှင်ကနေပြုလုပ်လျက်ရှိပြီးတတ်မှတ်ချက်နဲ့မကန့်ညီတဲ့ကိုယ်စားလှယ်လောင်းတွေကိုပယ်ချတဲ့သတင်းတွေဆက်တိုက်ဆိုသလိုမီဒီယာတွေပေါ်မှာဖတ်ရှုနေရပါတယ်။အခုလက်ရှိကိုယ်စားလှယ်လောင်း40ကျော်ပယ်ချခံရပြီးတော့ပယ်ချခံရသူတချို့ကအယူခံဝင်နေဆဲဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှပယ်ချခံရတဲ့ကိုယ်စားလှယ်လောင်းအခုရပိုင်းထိ6ဦးရှိနေပြီဖြစ်တယ်လို့သတင်းတွေမှာဖတ်ရှုနေရတာကိုတင်ပြရင်းအခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုညီကုန်းချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းကနေပုံထုံးနဲ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခုတော့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲဟာဒီမိုကရေစီရဲ့ပထမအဆင့်ဖြစ်တဲ့ pluralism ကိုဘဟုဝါဒထွန်ကားရေးအတွက်အထောက်အကူဖြစ်စေမယ်လို့ပါမောက်ခ David Steinberg ကဆိုပါတယ်ဒီရုပ်ောက်ပွဲလွတ်လပ်မြတ်တမှုရှိမရှိဆိုတာကိုလည်းနိုင်ငံတကာအကဲခတ်တွေထဲမြန်မာအရက်ဖက်အဖွဲ့အစည်းတွေကစောင့်ကြည့်သိရှိနိုင်ကြမှာဖြစ်တယ်လို့လည်းဆိုပါရယ်မြန်မာနိုင်ငံရဲ့ရုပ်ောက်ပွဲအကျိုးအထူးအစီအစဉ်အဖြစ်ပါမောက်ခ David Steinberg နဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်ထားတာကိုဒီတစ်ပတ်ရဲ့မြန်မာအရေးသုံးသပ်ချက်မှနားဆင်ကြည့်ရအောင်ပါရှင်
ပမခဒေးဗစ်ဆိုင်ပါခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးမကြခင်ကျင်းပတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါသလဲဆိုလိုတာကမြန်မာနိုင်ငံကိုဒီမိုကရေစီဘက်ရောက်အောင်ဘယ်အထိတွန်းပို့နိုင်လိမ့်မယ်လို့ထင်ပါသလဲခင်ဗျာ
I think it will push Burma toward more pluralism which is a first stage in the democracy process and after all
ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံကို pluralism လို့ခေါ်တဲ့ဘဟုဝါဒဘက်ကိုပိုးပြီးတော့ရွေးရှားသွားစေလိမ့်မယ်လို့ထင်ပါတယ်။ဒါဟာဒီမိုကရေစီဖြစ်စဉ်တစ်ခုအတွက်ပထမအဆင့်ဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေကဒီမိုကရေစီလို့ပြောတဲ့အခါစီကန်းရှိတဲ့ဒီမိုကရေစီလို့ဆိုထားပါတယ်။ဆိုတော့အခုဒီမိုကရေစီလို့ပြောတဲ့အခါမှာထိမ့်ချုပ်မှုတစုံတရာရှိနေလိမ့်ဦးမယ်ဆိုတဲ့သဘောပါ။စစ်တပ်ကလုပ်နေတာဟာဒါပဲလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒါဟာတော်တော်မြန်မာအရေးကြီးပါတယ်နံပါတ်1မြန်မာနိုင်ငံအနာဂတ်အတွက်လွတ်လပ်တဲ့ရွေးကောက်ပွဲအစဉ်အလာကိုချက်မှတ်ပေးတာဖြစ်ပါတယ်နံပါတ်2ကတော့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်အပေါ်အနောက်ဖက်ခြမ်းကနိုင်ငံတွေအမြင်အတွက်တိတ်ပြီးတော့အရေးပါပါတယ်ဒါကြောင့်ဒီရွေးကောက်ပွဲဟာဘယ်ရှုထောင့်ကပဲကြည့်ကြည့်အရေးပါလှပါတယ
်နိုင်ငံတကာရဲ့သဘောထားကိုမမေ့ခင်ဒီရွေးကောက်ပွဲအတွက်စင်ခေါ်မှုတွေဘာတွေရှိနေလဲဆိုတာကိုပြောစီရင်ပါတယ်ဘယ်လိုစင်ခေါ်မှုများရှိနေလဲလို့ထင်ပါတယ်ခင်ဗျာ
The challenges are, of course, partly administrative. It will be very difficult to handle a
စင်ခေါ်မှုတွေကတော့ပထမစီမံခန့်ခွဲမှုပါပဲ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်စီမံခန့်ခွဲရတာအခက်အခဲရှိနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲမျိုးတိတ်လုတ်ခဲ့တာမျိုးမရှိလို့ပါ။1960လောက်ကတော့ရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရှေ့မှာရောနောက်မှာပါတိတ်ပြီးတော့မရှိခဲ့တော့ပါဘူး။ဒါကပြဿနာတစ်ခုပါ။ နောက်ထပ်ပြဿနာတစ်ခုကတော့ရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်တဲ့နေရာတွေပါလုံခြုံရေးကိစ္စတခြားတိုင်းရင်းသားတွေအဖွဲ့တွေနဲ့ပြဿနာရှိနေတဲ့ကိစ္စတွေကြောင့်ရွေးကောက်ပွဲမလုပ်နိုင်တာတွေကပြဿနာပါပဲနောက်ထပ်တတိယပြဿနာကတော့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာကိုပုဂ္ဂိုလ်ရေးနဲ့ဆက်ဆက်မှုရှိနေခြင်းပါပဲတကယ်တော့ရွေးကောက်ပွဲဆိုတာပါတီတွေနဲ့တက်ဆိုင်ပါတယ်မြန်မာပြည်မှာဖြစ်နေတာကပုဂ္ဂိုလ်ရေးကိုနိုင်ငံရေးအာဏာနဲ့ဆက်ဆက်နေခြင်းပါပဲဒါကပြဿနာတရပါပဲ
ဆိုတော့ပြဿနာသုံးရပါခင်ဗျာပထမပြဿနာတရကဒီလိုရွေးကောက်ပွဲမျိုးကျင်းပခဲ့မှုရဲ့အတွေ့အကြုံမရှိဘူးဆိုတဲ့ကိစ္စဖြစ်ပါတယ်အဲ့ဒါလိုအတွေ့အကြုံမရှိလို့စီမံခန့်ခွဲရခက်ခဲတဲ့ကိစ္စအပြင်တမင်တကာရည်ရွယ်ချက်နဲ့စီမံခန့်ခွဲမှုကိုမမှန်မကန်လောက်တာကမရှိနိုင်ဘူးလားခင်ဗျာ
Well I think the government really wants to do that because they recognize that a lot of what happens in the future will depend on this so in other wordsthey've getting a world bank loans asian development bank loans
ကျွန်တော်မြင်မှာတော့အစိုးရကဒီလောက်လှုပ်လိမ့်မယ်လို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့အကြောင်းကိစ္စတော်တော်များများကရွေးကောက်ပွဲပေါ်မှာမူတည်နေတာပါ။တနည်းပြောရရင်ကမ္ဘာ့ဘဏ်ချင်းကိုရရှိရေးအာရှဖွံ့ဖြိုးရေးဘဏ်ကနေအထောက်ပံ့ရရှိရေးကမ္ဘာတဝန်းလုံးကရရှိနိုင်မယ့်အကူအညီတွေဒါတွေကရွေးကောက်ပွဲအပေါ်မှာမူတည်နေပါတယ်။ဒါကိုအစိုးရကကောင်းကောင်းသဘောပေါက်ပါလိမ့်မယ်။ဒါပေမဲ့အစိုးရတွေကတယောက်မကျန်းဒီတန်တရအဆင့်ကလူတွေပါသဘောပေါက်တယ်ဆိုတာမျိုးတော့မဟုတ်ပါဘူးဒါကလည်းပြဿနာတရားဖြစ်ပါတယ်ဘ ਹੁ အစိုးရကနားလည်ပြီးတော့အောက်ခြေဒေသကလူတွေကသဘောမပေါက်တာနားမလည်တာဟာပြဿနာပါပဲဆိုတော့အောက်ခြေအဆင့်ကလူတွေကရွေးကောက်ပွဲရဲ့ရက်လက်ကိုသူတို့စိတ်တမ်းကြဖြစ်အောင်လုပ်မယ်ဆိုတာမှောင်ရမှုပါပဲဒါပေမဲ့ဒီလုပ်ရတဲ့ဟာရွေးကောက်ပွဲတစ်ခုလုံးရဲ့ရက်လက်ကိုတော့မထိခိုက်စေဘူးလို့မျှော်လင့်ရပါတယ
်ဆိုရင်အခုရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေတာတွေကိုကြည့်မယ်ဆိုရင်နောက်တမှုစီရလို့ထင်ပါလားခင်ဗျာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဗလိုက်မှုမရှိဘူးဂျာနေလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
Very difficult to be neutral in Burma at this particular time so maybe there'll be problems
ညမနိုင်ငံမှာဗလိုက်မှုမရှိဘဲဂျာနေမယ်ဆိုတာကတော့တိတ်ပြီးတော့ခက်ခဲပါတယ်အထူးသဖြင့်ဒီလိုအချိန်မှာပိုးပြီးတော့ခက်ခဲပါတယ်ဒါဟာပြဿနာရှိနေမှာလေအကဲခတ်သမားတွေဆီလို့ကြမယ်အနောက်နိုင်ငံတွေအနေနဲ့အဆစအရာရာအဆင်ပြေချုံးပွေလိမ့်မယ်လို့တော့ကျွန်တော်မယူဆပါဘူးဒါပေမဲ့လွတ်လပ်ပြီးတော့တရားမျှတမဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်သဘောရိုးနဲ့အားထုတ်ကြိုးပမ်းမှုဘလောက်ရှိမလဲဆိုတာပြသဖို့အရေးကြီးတယ်လို့ထင်ပါတယ်။ဒါဟာတိတ်အရေးကြီးတဲ့အဆင့်မှာချုံးမွေအဆင်ပြေသွားဖို့လိုအပ်ပါတယ်
။နောက်ဒုတိယစင်ခေါ်မှုလို့ဆိုတာကတော့ငင်းချမ်းရေးလုံခြုံမှုမရှိတဲ့နေရာတွေမှာရွေးကောက်ပွဲမကျင်းပနိုင်မဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်။အခုအချိန်ထိ NCA လို့ခေါ်တဲ့ပြည်လုံးကျော်အပြစ်ခတ်ရစဲရေးကိုလက်မှတ်မထိုးနိုင်ကြသေးပါဘူး။ထိုးဖြစ်မယ်လို့ထင်ပါသလားတကယ်လို့မထိုးဖြစ်ခဲ့ရင်ဒီလိုမထိုးဖြစ်တဲ့ကိစ္စဟာရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိထိခိုက်နိုင်မယ်ထင်ပါလဲခင်ဗျာ
Well that will affect the elections in local areas but also the government I think wants this not only to have a ceasefire and stop
ဒါရီယာဒီတန်တရရွေးကောက်ပွဲကိုတော့ထိခိုက်မှာပါပဲဘူအစိုးရအတွက်လည်းဒီလိုအပြစ်ခတ်ရစဲရေးကိုမလုပ်နိုင်ရင်ဆက်လက်ပြီးတော့တိုက်ခိုက်တပ်ဖြတ်လုပ်နေနိုင်တဲ့အပြင်ဦးသိန်းစိန်အစိုးရရဲ့တည်ဝင်ဖြစ်မှုနဲ့လည်းဆက်ဆံနေတဲ့အတွက်တနင်္ဂနွေလုံးအပြစ်ရနိုင်ရင်တရားဝင်မှုကိုနိုင်ငံတကာကအတိအမှတ်ပြုကြရမှာပါ။ဒါကြောင့်လည်းအရေးကြီးပါတယ်။အဆုံးဖြတ်ပေးနိုင်တဲ့အချက် determining factor တရားတော့မဟုတ်ပါဘူး။ဆိုရကတော့မြန်မာန်းလှစရာဖြစ်ပါတယ်။နှစ်ပေါင်းများစွာအတွင်းအားလုံးနဲ့မဟုတ်တော့တချို့တဝက်နဲ့အပြစ်ရနိုင်ရင်ကောင်းပါတယ
်။တတိယစင်ခေါ်မှုဆိုတာကတော့နိုင်ငံရေးဟာလူပုဂ္ဂိုလ်ရေးရာဖြစ်နေတဲ့ကိစ္စ personalization of politics လို့ဆိုပါတယ်။ဒါဟာလူတို့ကမသိနားမလဲလို့ဒီလိုဖြစ်သွားရတာလားသူတို့မဟုတ်နိုင်ငံရေးသမားတွေကိုယ်၌ကတမင်လုပ်ယူတယ်လို့ထင်ပါလားခင်ဗျာ
This is a product not just of Myanmar but of most traditional societies
ဒါဟာမြန်မာနိုင်ငံတစ်ခုတည်းတင်မကပါဘူးရှေးယိုအစဉ်လာရှိနေတဲ့လူအဖွဲ့အစည်းတိုင်းမှာတွေ့ရတဲ့ကိစ္စပါအာဏာဟာလူပုဂ္ဂိုလ်တဦးချင်းနဲ့သာပတ်သက်နေပါတယ်ဒါကတကယ်တော့ institution လို့ခေါ်တဲ့အဖွဲ့အစည်းတည်ဆောက်မှုတွေအားနည်းနေခြင်းပဲဖြစ်ပါတယ်အာဏာရှိသူကိုဝန်းရံပြီးတော့သူ့ရဲ့လူတစ်သက်တစုဖြစ်လာတယ်သူတို့ကခေါင်းဆောင်ကိုတစ်ဆာခံနေတိဆောက်ထားတဲ့အဖွဲ့အစည်းကိုတိတ်အလေးမထားဘူးဆိုတဲ့သဘောပါပဲဒါဟာရွေးကောက်ပွဲအတွက်အရေးကြီးတာမဟုတ်ပါဘူးတိုင်းပြည်ရဲ့အနာဂတ်တွေလည်းအရေးကြီးတဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့အဖွဲ့အစည်းတိဆောက်မှုတွေအဖွဲ့အစည်းတွေခိုင်မာအားကောင်းလာတာနဲ့အမျှဒါဟာတဖြည်းဖြည်းမင်းမိန်သွားမှာဖြစ်ပါတယ်ဒါအချိန်ယူရမယ့်ကိစ္စပါကျွန်တော်တို့အားလုံးရုတ်တရက်ချက်ချင်းအောင်ပွဲရကြင်ကြသူတွေပါအမေရိကန်ရောမြန်မာရောအားလုံးအောင်မြင်နေတယ်ဆိုတာကိုပြသခြင်းပါတယ်လက်တွေမှာမဖြစ်နိုင်ပါဘူးနှစ်ပေါင်းများစွာကြာမြင့်မဲ့ကိစ္စပါဒါပေမဲ့အခုတော့စစ်တပ်ထိန်းချုပ်မှုကလူမှုရေးစီးပွားရေးပညာရေးစတာတွေကိုလွတ်မြောက်ပြီးတော့ပွင့်လင်းလာခဲ့ပါပြီဒါဟာလူပုဂ္ဂိုလ်တူးချင်းပေါ်အာဏာစုစည်းတရှိနေမှုကိုတဖြည်းဖြည်းယောပါသွားစေမှာဖြစ်ပါတယ
်အခုလောလောဆယ်မှာတော့လူပုဂ္ဂိုလ်ရေးဒ ါ personality ဟာ issues လို့ခေါ်တဲ့တကယ်နိုင်ငံရေးပြဿနာတွေအချက်လက်တွေတက်ပို့ပြီးအရေးကြီးနေဆိုတဲ့သဘောပေါက်ခင်ဗျာ
personality prevails over issues personality prevails over institutions
ပုဂ္ဂိုလ်ရေးဟာနိုင်ငံရေးပြဿနာထက်အရေးပါပါတယ်ပုဂ္ဂိုလ်ရေးဟာအဖွဲ့အစည်းတိဆောက်ရည်တည်မှုထက်ပို့ပြီးတော့အရေးပါပါတယ
်ဆိုရင်အခုမြန်မာနိုင်ငံမှာအဓိက issues တွေအဓိကပြဿနာတွေနိုင်ငံအတွက်အရေးကြီးတဲ့တကယ်အချက်လက်တွေကဘာတွေလဲခင်ဗျာအထူးသဖြင့်ဒီရွေးကောက်ပွဲမှာဘယ်လို issues တွေဘယ်လိုကိစ္စတွေဟာအဓိကအချက်ဖြစ်သင့်ပါလဲခင်ဗျာ
to me the main issue since I think foreign policy is not a real issue in the right now the main issue is improving the lives of the people
ကျွန်တော်မြင်မှာတော့အဓိကပြဿနာဟာနိုင်ငံရချာဆက်ဆံရေးကတော့လောလောဆယ်အဓိကပြဿနာတည်းမဟုတ်ပါဘူးအဓိကပြဿနာကတော့လူတို့ရဲ့ဘဝအခြေအနေတိုးတက်ကောင်းမွန်လာစေဖို့ဖြစ်ပါတယ်မြန်မာနိုင်ငံဟာ1950ပြည့်လွန်တုန်းကအရှိတောင်အာရှမှာအချမ်းသာဆုံးနိုင်ငံဖြစ်ခဲ့ပါတယ်အခုခါမှာအစင်းရဲဆုံးနိုင်ငံဖြစ်နေပါတယ်။ဒါဟာတကယ်စိုးစိုးရွားရွားပြောင်းလဲသွားတဲ့ဖြစ်ရဖြစ်ပါတယ်။သိုးရရဲ့ညံပြင်းမှားယွင်းတဲ့မူဝါဒတွေကြောင့်ဖြစ်ပါတယ်။အခုဓာတ်တွေကိုပြုပြင်ဖို့ကြိုးစားပေမဲ့ချက်ချင်းမအောင်မြင်နိုင်ပါဘူး။ပြည်သူရေးရမူဝါဒအားလုံးလစာနည်းမှုကိုအခြေခံတဲ့အဂတိလိုက်စားမှုတွေ၊လေသမားဝင်ငွေပြဿနာ၊စိုက်ပျိုးရေးချင်းငွေပြဿနာ၊လူတွေအတွက်တရားမျှတမှုရှိစေတဲ့လေယာဉ်မင်းမူဝါဒဓာတ်တွေဟာရွေးကောက်ပွဲမှာအလေးထားရမယ့်ကိစ္စရပ်တွေဖြစ်တယ်လို့ကျွန်တော်ထင်ထားပါတယ်။
နောက်တစ်ခုမေးချင်တာကတော့ voters education ဖြစ်ပါတယ်မဲဆန္ဒရှင်တွေအတွက်ပညာပေးမှုပေါ့ခင်ဗျာအခုအရေးကြီးတဲ့ရွေးကောက်ပွဲကြီးမတိုင်ခင်မြန်မာနိုင်ငံကမဲဆန္ဒရှင်တွေဟာလုံလောက်တဲ့နိုင်ငံရေးအသိပညာတွေရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေကိုခံယူခဲ့ကြရတယ်လို့ထင်ပါလားခင်ဗျာ
Well that takes time I mean there are plenty of places in the United States where I say that voter education is not very good
ဒါဟာတိတ်အချိန်ယူရတဲ့ကိစ္စဖြစ်ပါတယ်ဒီအမေရိကန်ပြည်ထောင်စုတချို့နေရာတွေမှာလည်းမဲဆန္ဒရှင်တွေအတွက်ပညာပေးမှုဟာတိတ်မကောင်းလှပါဘူး။ဒါလည်းတကွာလုံးမှာဖြစ်နေရတဲ့ပြဿနာပါ။ရွေးကောက်ပွဲအတွေ့အကြုံနဲ့စင်ရဲသားနိုင်ငံတွေမှာပိုးပြီးတော့ဆိုးပါတယ်။လို့ရမှာကငွေရွေတဲ့ကျောင်းသားရွေကစပြီးတော့ရွေးကောက်ပွဲဆိုတာအရေးကြီးတယ်။တရားမျှတမှုရှိရမယ်။မဲဆိုတာအယောင်ဝယ်မဟုတ်ဘူး။အချိန်ယူလုပ်ရတဲ့ကိစ္စဖြစ်ပါတယ်
။ကျောင်းပညာရေးအပြင်တခြားဘသူတွေကများဒီနိုင်ငံရေးအသိပညာတွေမဲဆန္ဒရှင်တွေကိုပေးသင့်နေတော့ထင်ပါလားခင်ဗျာ။
The leadership has to do something. I mean, it is true. It starts at the top. I mean, an uncorrupt leader.
ခေါင်းဆောင်ဝင်ကလုတ်တင်ပါတယ်။ခြားစားပျက်စီးမှုမရှိတဲ့ခေါင်းဆောင်မျှတမှုရှိတဲ့ခေါင်းဆောင်သူ့အစိုးရကိုအရင်ပြုပြင်ပြောင်းလဲပြီးတော့ပြည်သူလူထုကြားမှာပြုပြင်ပြောင်းလဲရေးဒါတွေကိုလုတ်တင်တယ်လို့ထင်ပါတယ်။မှန်ရာကိုပြောပြီးတော့လက်တွေ့ကြကြမလုတ်နိုင်တဲ့ခေါင်းဆောင်ဆိုတာမျိုးလည်းရှိပါတယ်။အဲ့ဒီလိုခေါင်းဆောင်တွေအများကြီးကျွန်တော်ထောက်ပြနိုင်ပါတယ်။တချို့ခေါင်းဆောင်တွေကတော့ပြောတဲ့အတိုင်းမဖြစ်မနေဖြစ်အောင်လုပ်တဲ့သူတွေဖြစ်ပါတယ်ဆိုတော့ကဒါဟာမူဝါဒကောင်းဝင်နေမှာမဟုတ်ပါဘူးကောင်းမွန်ထိရောက်တဲ့အကောင့်ထဲဖို့မှုလဲလို့ရမှာဖြစ်ပါတယ
်အခုခါဒီရွေးကောက်ပွဲအတွက်မြန်မာနိုင်ငံအာဏာပိုင်တွေကနိုင်ငံတကာ observers တွေစောင့်ကြည့်အကဲခတ်တဲ့လူလက်ခံမယ်လို့ဆိုပါတယ်သူတို့ဟာဘလောက်ထိရောက်ချိန်ကျနိုင်မယ်လို့ထင်ပါလဲခင်ဗျာ
You got thousands and thousands of polling places you have 100 or 200 or whatever it is observers foreign observers they're not important except as a symbol
တောင်းနဲ့ချီးပြီးတော့ရှိတဲ့မဲယုံတွေကိုနိုင်ငံရခြားကစောင့်ကြည့်လေ့လာသူ100-200လောက်ကစောင့်ကြည့်လေ့လာမယ်ဆိုတာကတော့ထိရောက်မှုရှိတယ်ဆိုတာထက်ရုပ်ပြတက်တက်ဇတိသဘောသာဖြစ်ပါတယ်တကယ်အမှန်အကဲခတ်စောင့်ကြည့်မဲ့သူတွေကတော့ဒေတာကန်စောင့်ကြည့်ရေးသမားတွေပဲဖြစ်ပါလိမ့်မယ်မြန်မာပြည်ကိုယ်တိုင်အစိုးရမဟုတ်တဲ့ရက်ဖက်အဖွဲ့အစည်းတွေကအရေးကြီးပါတယ်အခြေအနေမှန်ကိုသူတို့ပဲပြောပြနိုင်မှာပါနိုင်ငံသားတွေမသိနိုင်ပါဘူးနိုင်ငံသားအကဲခတ်တွေဆိုတာကအရင်တော့ကမဖိတ်ခေါ်ပဲနဲ့အခုမှအစိုးရကလက်ခဏာဖြစ်တဲ့အတွက်ရုပ်ပြအနေနဲ့ပဲအရေးပါပါလိမ့
်မယ်။မြန်မာမက်ဆန္ဒရှင်တွေအနေနဲ့ဘယ်လိုခေါင်းဆောင်တွေကိုရွေးသင်းတယ်မက်ပေးသင်းတယ်ဘယ်လိုအခြေခံမျိုးနဲ့ရွေးချယ်သင်းတယ်လို့ထင်ပါလဲခင်ဗျာ
။ Now I have to admit my prejudices. I've been a political independent all my life. I'm not a
ဒီနေရာမှာကျွန်တော်အတွက်ပုဂ္ဂိုလ်ဆွဲဗက်လိုက်မှုကိုကျွန်တော်ဝန်ခံရပါလိမ့်မယ်။ကျွန်တော်ဟာဘဝတစ်လျှောက်လုံးဘယ်ပါတီဝင်မှမဟုတ်ခဲ့ပါဘူး။နိုင်ငံရေးအယူဆမှာလွတ်လပ်သူဖြစ်ပါတယ်။ဒါမျိုးကျွန်တော်နှစ်သက်ပါတယ်။တည်ငြိမ်မှုအရှိဆုံးခေါင်းဆောင်အမြင့်ကျယ်တဲ့ခေါင်းဆောင်ပြဿနာတွေကိုကြိုတင်ရှုမြင်ရပ်တည်တဲ့ခေါင်းဆောင်မျိုးကိုပုံကိုလိုက်ရွေးပြီးတော့ကျွန်တော်မဲပေးပါတယ်။ပါတီကိုမရွေးပါဘူး။ဒေါအောင်ဆန်းစုကြည်ကပါတီကိုကြည့်ပါပုံကိုတူးချင်းကိုမကြည့်ပါနဲ့လို့ဆိုပါတယ်။ဒါဟာတိတ်ပြီးတော့အမြင့်ကျယ်တဲ့အယူဆလို့ကျွန်တော်မထင်ပါဘူး
။အဲ့တော့မြန်မာပြည်သူတွေကတော့ဒီလိုတွေးနိုင်မြင်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ။
At a local level, they know who these people are. They know better than the media knows because of rumors of
ဒေသခံလူတို့ကဘသူဟာဘာလဲဆိုတာသိကြပါတယ်မီဒီယာတွေထက်လူတို့ကပိုးပြီးတော့သိပါတယ်အောက်ခြေလူအဖွဲ့အစည်းတွေကြေးရွာရက်ကွက်မြို့နယ်တွေကတိတ်ကြီးတာမဟုတ်ပါဘူးလူတိုင်းဟာလူတိုင်းကိုသိနေကြတာပါဒါပေမဲ့တခါတလေမှလည်းမှားမှာပါပဲအမေရိကန်ပြည်ထောင်စုမှလည်းဒါမျိုးတွေရှိတာပါပဲ
စန္ဒာရဲ့မြန်မာရေးတုံတာချက်ပါရှင်ခုတော့မြန်မာတခွင်အလဲပါမြန်မာနိုင်ငံတော်ဝန်အစိုးဆုံးရေးပေးတံခံခဲ့ရတဲ့ထဲကမကွေးတိုင်းတဝိုက်နယ်နဲ့ကျေးရွာတွေမှာရေပြန်ကျသွားတာသတင်းနှစ်ပတ်လောက်ရှိပေမဲ့လည်းပြန်လည်ထူထောင်ရင်းဖက်ကိုအာယုံမဆိုင်နိုင်နေပဲနေတူဝစားတောက်နေထိုင်ရေးအခက်အခဲတွေမဖြစ်အောင်ပဲကြိုးစားနေရတာပါစိုက်ပျိုးလယ်ယာတွေအပါအဝင်ပျက်စီးဆုံးရှုံးမှုများခဲ့တဲ့မကွေးတိုင်းဖက်ကရွာရဲ့အခြေအနေကိုကိုထက်အောင်ကမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါရရှင်
လာကစားပြီးတော့မိုးကြီးရေရှမ်းမှုတွေကြောင့်ရေပေးတံခံခဲ့ရတဲ့မကွေးတိုင်းဒေသကြီးစေတုတ္တရာမြို့နယ်ဘက်မှာတော့အခုချိန်ထိစားဝတ်နေရအကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်။ပွင်တောင်နဲ့ငလဲကြီးရအပါအဝင်စိုက်ပျိုးမြေတွေဆုံးရှုံးသွားတဲ့ကြီးရအများစုကပါဆန်နဲ့အစားတောက်တွေလိုအပ်နေဆဲဖြစ်တယ်လို့ဒေသခံလူတွေကပြောဆိုကြပါတယ
်။စားဝတ်နေရတော့အဓိကပဲကျုံရတာပေါ့။လယ်တွေဆိုလည်းစိုက်လို့မရတော့ဘူးလေ။စားဝတ်နေရကျုံရတာ။လယ်တွေကျတော့ကုန်းလုံးပါသွားတော့ဒီဟာစိုက်ဖို့ဆိုလည်းစိုက်လို့မရတော့ဘူးကျွန်တော်တို့က။ဒီကတော့ဒီစာဝင်နေရေးပဲပါကျန်တာတော့ဘာမှ
ကျွန်တော်တို့လက်မငင်ရွာဒီအင်ဂျီ185အင်ရှိပါတယ်ကျွန်တော်ဒီစရုပ်တရားမြို့နယ်ကနေဒုက္ခရေးပေးတဲ့ဒုက္ခအနေဖြင့်ဆံဝေးခွဲခြားပေးမယ်ဆိုရင်ကျွန်တော်ဒီဘက်ကရေးပေးကစားစရုပ်တရားမြို့နယ်မှာထိုင်ပါတယ်ဘဘက်ကိုပေးလိုက်တာလေဆံရှစ်ပြည်ပဲရပါသေးတယ်ကျွန်တော်တလားသာတောင်မရနိုင်ဘူးတိမ်အောင်စုမှာ
အလုံးရကျွန်တော်ရှီရမလုံးလောက်ဘူးကျွန်တော်တို့ပထမလူကြီးဆန်3ပြီစီအဲ့လောက်တော့ရတယ်အဲ့လောက်ကလေးပဲရတယ်ဆန်3ပြီရစီတဘူးစီဘူးဆိုဘူးတိတိလေးတွေပေါ့အဲ့လေးပဲရတယ်ကျွန်တော်ရှီရဒါပေမဲ့ကျွန်တော်ရှီရလည်းနောက်ကျတော့လို့နေမှာပေါ့ကျွန်တော်ရှီရတော့
တနိုင်ငံလုံးနှိပါရှီပေးသင်ခဲ့တာကြောင့်ပြည်တွင်းပြည်ပကအလူရှင်နေနဲ့နိုင်ငံတကာကပါအတက်တွေအကူအညီတွေပေးခဲ့ကြပါတယ်ဒါပေမဲ့အလူရှင်အများစုဟာတောလာရလွယ်တဲ့ဒေသတွေနဲ့ရေမြုပ်တဲ့ကြေးရာတွေကိုအဓိကပေးလိုကြတာပါအဆောက်အုံနဲ့လူနေအိမ်တွေရေပေးအနေနဲ့မကြုံရပေမဲ့လေယာမြေအားလုံးပျက်စီးဆုံးရှုံးခဲ့တဲ့ကြွားတွေကတော့လက်ရှိအချိန်ထိထိရောက်တဲ့အကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်
။ရေပေးတဲ့ဒုက္ခပြည်သူများအနေကိုကယ်ဆယ်ပေးတဲ့နေရာမှာလည်းပဲကျွန်တော်တို့လက်ပံ့ခြင်းရွာအထက်ဘက်ပိုင်းဒီတောင်ကြချောင်းရီကြားတဲ့ရေရော့ရော့ချင်းကျွန်တော်တို့ကလမ်းမဆက်သွေးခက်ခဲတဲ့အခါကျတော့ဒီဘက်မှာလည်းပဲကျွန်တော်တို့မယကာရဲ့မြို့နယ်ဦးစီးမှုရဲ့ငွေကြေးရထမှာကျွန်တော်တို့ရွာစရင်မပါပါဘူး။အမှန်တကယ်တော့ရွာတော့မမြုပ်ပါဘူးအခုကဲဆိုကျွန်တော်တို့လေယာဉ်ကြီးလုတ်ကင်ပိုင်စားတော့ရှိတဲ့ကျွန်တော်တို့လုပ်ငန်းခွင်အကုန်လုံးညောပါသွားပါတယ်တောင်ကြချောင်းရင်းနဲ့ညောပါသွားတာပါခဏလေးမြုပ်ဖို့ခဏပြန်ကြတာမဟုတ်ပါဘူးအခုချောင်းနယ်ကြီးကျန်နေကြတာ
ရေမနစ်ပေးမဲ့စိုက်ခင်းပြုခင်းအားလုံးရေနဲ့ပါသွားတဲ့ရွာတွေကိုလည်းဆရာမတို့ကရေဘေးတင်တဲ့ရွာလိုပဲတတ်မှတ်ရပါတယ်သူတို့ကလည်းဒါစိုက်နိုင်ပြုနိုင်မှုအတွက်3လလောက်သူတို့အချိန်ယူရမှာဖြစ်တဲ့အတွက်သူတို့လေးလာကြည့်တဲ့အခါမှာရက်20အစိတ်စာလောက်ပဲသူတို့မှရှိပါတယ်တဲ့အဲ့ရဲ့ဟိုဘက်ကသူတို့ဘလို့ရက်တရားမှန်းတောင်မသိတော့ပါဘူးဆိုတော့ဒါတွေကိုလည်းအမဟိုကြည့်နေလို့မဖြစ်ပါဘူးသူတို့စိုက်နိုင်ပြိုးနိုင်တဲ့အချိန်ထိရအောင်အမတို့ကပတ်မိုးပေးရမှာဖြစ်ပါတယ်ဒါမှပဲအားလုံးအဆင်ပြေမှာပေါ့နော
်ကြီးရနေပြည်သူတချို့ကတော့လိုအပ်တဲ့အကူအညီတွေရရည်အတွက်စေတုတ္တရာမြို့ကိုကုန်းတတန်ရေတတန်နဲ့ခက်ခက်ခဲခဲရောက်နေကြရတာပါဒီပြန်ကြသွားတာရက်တစ်ပတ်နှစ်ပတ်ကျော်ကြာနေဖြစ်ပေမဲ့ကြေးရွာအများစုကတော့ပြန်လည်ထူထောင်ရေးလုပ်ငန်းထက်လက်တလုံးစားဝတ်နေရေးကိုပဲအာရုံစိုက်နေကြရဆဲဖြစ်ပါတယ်အစိုးရကပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်တချို့ကြေးရွာတွေကိုမျိုးစဘာတွေနဲ့အိမ်အောင်စုဆင်းရှိတဲ့သူတွေကိုတအိမ်အောင်ကို1000ကျပ်စီပေးနေပေမဲ့လည်းအားနည်းမှုတွေရှိနေသေးတယ်လို့ထောက်ပြပြောဆိုကြပါတယ်
အားတော့တိတ်မရဘူးကွာတဲ့ဒါပေမဲ့သူတို့လည်းသူတို့နီးသူတို့ဟန်နဲ့တော့သူတို့လုံးကြပါတယ်ဟာသူတို့မှလည်းဟိုဘက်မှာအုတ်ချုပ်ရေးလိုင်းကကိုင်းတဲ့အဖွဲအစည်းရှိပါတယ်ဒါလှူဒန်းတဲ့ဟာတွေကိုသူတို့လည်းသူတို့နီးနဲ့ဖွဲချမ်းလှူဒန်းပါတယ်ဒါပေမဲ့စောစောကပြောသလိုကွာသူတို့ကအင်းအောင်သူဇရားနဲ့သွားတဲ့အတွဲတကယ်ဘေးတင်ပြီးတော့ရေနှင်းမြုပ်ပြီးတော့မရတဲ့သူတွေကနင့်နာမှုလေးတွေတော့ရှိပါတယ
်အခုမျိုးစဘာတွေဒီနေ့စဝင်နေတယ်ပြောတယ်ဘယ်အနားမှာသွားစိုက်ဖို့လဲလို့ကျွန်တော်တို့မေးရစိုက်ဆရာမြေလည်းနေရာမရှိဘဲနဲ့မျိုးစဘာဝယ်တော့ဒီမျိုးစဘာကိုတောင်သူတွေကကျွန်တော်တို့ကဘာလဲဆိုခွတ်ချပြီးလှော်ပြီးမှစားဖို့အပြင်တခြားဘာမှတော့လုပ်လို့ရမှာမဟုတ်သေးဘူး
တဘောဝဘီအန်အေအကြောင်းဖြစ်ပေါ်လာနိုင်တဲ့ထိခိုက်ပျက်စီးမှုတွေကိုရပ်ပအောင်ဘီအန်အေဆိုင်ရာလုပ်ငန်းတာဝန်တွေကိုထိရောက်လင်မြန်စွာဆောင်ရွက်ဖို့နဲ့တဘောဝဘီအန်အေဖြစ်ပေါ်လာရင်လည်းအရေးပေါ်တုံ့ပြန်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုထိရောက်စွာဆောင်ရွက်နိုင်မှုအတွက်2013ခုနှစ်ကပြည်ထောင်စုလွှတ်တော်မှာအမျိုးသားတဘောဝဘီအန်အေဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုပြဋ္ဌာန်းထားပြီးတော့လက်ရှိအချိန်မှာဒုတိယသမ္မတဦးညံထွန်းကဥက္ကဋ္ဌအဖြစ်ကြီးမှုဆောင်ရွက်နေတာပါဒါပေမဲ့ဇူလိုင်လလလည်လောက်ကလေးကဖြစ်ခဲ့တဲ့မိုးကြီးရေရှမ်းမှုတွေမှာတော့အစိုးရကတည်င်းအချက်လန့်ပေးမှုအားနဲ့တလို့ပြန်လည်ထူထောင်မှုလုပ်ငန်းတွေမှာလည်းနှောင့်နှေးမှုတွေရှိနေသေးတယ်လို့ရက်ဖက်လူဖွဲ့စည်းတွေကဝေဖန်ခဲ့ကြပါတယ်။ကြီးရရေးစီကိုတက်ဆိုင်ရမြို့နယ်တွေစီကအစိုးရတာဝန်ရှိသူတွေလာရောက်ပြီးတော့အကူအညီတွေပေးမယ်လို့ပြောဆိုပေးမယ်လဲရောက်ရှိမှုအားနဲ့နေသေးတယ်လို့ဒေသခံတွေဖြစ်သူပုဂ္ဂိုလ်ဖြူကရင်ပြပါတယ်။အ
ုပ်ချုပ်မှုတွေတော့ကျွန်တော်အားသူတို့အုပ်ချုပ်မှုကကျွန်တော်တင်ပြတော့ကျွန်တော်တောင်းတဲ့သမားတင်ပြတော့သူတို့ကဘာပြောလဲဆိုတော့ကဲကျွန်တော်တို့ဟိုကအဲ့လိုတင်ပြတော့ကျွန်တော်ရှိရလေဖွဲ့ရတော့ဗနေကပြည့်စီပါတယ်ဗာဆဲတွေပါပါတော့တာပေါ့ကျွန်တော်အဲ့လိုပြောပြတော့ကျွန်တော်ရှိရပြောတယ်သူကအေးအဆွေရဲနဲ့ကဲတယ်ရတယ်တဲ့သူကဗာစက်ကိုတော့အကူညီပေးမယ်ပေါ့စီဒီပါကြီးကြတော့မရဘူးတဲ့ကျွန်တော်ကြဒါပေမဲ့ကျွန်တော်တို့ရှိမှာငှားဘူးပါတယ်ကျွန်တော်ဆဲလေဒီပါတွေပေါ့ကျွန်တော်ရှိတော့ငှားဘူးသေးဘူးအဲ့တခြားရွာတွေငှားဘူးကြတယ်အေးဘန်းနေရာကြီးဆိုရင်လေအာသူကတနာကြီးကိုကျွန်တော်တို့အသိမ့်ပေးရတယ်အဲ့တသိမ့်ဆိုတော့ကျွန်တော်တောင်းသူတွေကအဆင်ပြေဘူးအဝင်းနေရမှာအလိုလိုမှကျွန်တော်တို့မှတောင်းပန်ပြရလေတွေပါသွားတော့ကျွန်တော်တို့ကအဲ့ဒါကိုလည်းအဆင်ပြေဘူးသူတို့ကပေးမယ်ဆိုပြီးတော့အခုလည်းမပေးတော့ဘူးဒါပြီးကျွန်တော်တို့ရဆက်ရမယ်ဆိုတဲ့ဒီကလည်းပြောတယ်အဲ့ဒီအချင်းမှပြောသွားတယ်ရဆက်ရတဲ့ဒီကလည်းကျွန်တော်တို့စပားပေးမယ်ပြောတယ်စပားလည်းမရဘူးအဲ့ဒီခက်ခဲဖြစ်တယ
်ရုပ်သက်တန်၄00ကျော်ရှိနေပြီဖြစ်တဲ့စေတုတ်ရဲ့အမှုပါဒီလိုရှိပြီးအနေကို1,150ကျော်အတွင်းကျုံ့ပြုခဲ့တယ်လို့ကျစီဆုံးရှုံးမှုများတာကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းအချိန်ယူတည်ဆောက်ဖို့လိုနေတယ်လို့လူငယ်ကွန်ရက်အရက်ဖက်လူအဖွဲ့စီကကိုဝင်းမြင့်ထွေးကအကြံပြုပါတယ်
။ကျွန်တော်တို့မျိုးနယ်မှာပြန်လည်ဖော်ထုတ်ရမှာနှစ်ပိုင်းရှိမယ်။တမန်ကြောင့်နစ်ပြီးရမှာနုံးတင်မြင်းနုပြီးရမှာတဲလီဖုံးသွားတဲ့မျိုးဖော်ထုတ်ရတာရှိမယ်။နောက်တစ်ချက်ကတောင်ညာချောင်းရီတိုက်စားသွားတဲ့လေယာဉ်မြေတွေပျက်စီးသွားတဲ့အပိုင်းရှိမယ်။တောင်ညာချောင်းတွေတိုက်စားသွားတဲ့လေယာဉ်မြေတွေကကြောက်ခဲတွေကလဲတွေအလုံးဖြစ်သွားပြီဖြစ်တဲ့အတွက်အဲ့ဒါတွေကိုကျွန်တော်တို့တစ်ချက်ပြန်ကြည့်မယ်ဆိုလို့ရှိရင်ဒီဟာတွေကအစိုးရကဘလောက်ပဲကူညီကူညီအဲ့ဒီနေရာတွေကလေယာဉ်မြေပြန်ဖြစ်ဖို့အတွက်3နှစ်လောက်အချိန်ယူရလိုက်မယ်အဲ့ဒါတွေအတွက်ကတော့တော်တော်စိုးရိမ်စရာဖြစ်တယ်နောက်တစ်ခုတော့အလုံးကိုပြောချင်တာကနိုင်ငံတကာအကူအညီတွေကိုလည်းကျွန်တော်တို့တော့ချိတ်ဆက်နေတယ်ဒီတိုင်းအနေအထားနဲ့ဆိုကျွန်တော်တို့မြို့လေးကဆက်လက်ရပ်တည်လို့ကောင်းတော့မယ့်အနေအထားတော့မဟုတ်ဘူးမြို့ပြစီမံကိန်းတကြီးတစ်ခုတော့အကောင့်ထဲပို့ဖို့အတွက်ကျွန်တော်တို့ကလူလူအနေနဲ့စီယုံရလိုက်မယ်
တိုင်းနယ်ပြည်နယ်12ခုမှာရေပေးအနေအထားလူရေတတန်းခွဲကျော်ရေပေးတင့်ခဲ့ပြီးတော့လယ်မြေဧက9သိန်းပျက်စီးခဲ့တယ်လို့စုံရှုံးမှုတန်ဖိုးကျပ်165ဘီလီယံလောက်ရှိတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။သမ္မတဦးသိန်းစိန်ကဇူလိုင်လ31ရက်နေ့မှာအရေးပေါ်ကြေညာခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမှမကွေးတိုင်းမှာတော့လယ်ဧက3သိန်းနီးပါးထိခိုက်မှုရှိခဲ့တာပါ။လက်ရှိအချိန်မှာရေပြန်ကျသွားပြီမလို့ရေပေးတင့်ပြည်သူတွေရဲ့အခက်အခဲတွေနဲ့စုံရှုံးမှုတွေကိုထိထိရောက်ရောက်ကူညီလှုပ်ဆောင်ပေးဖို့အတွက်ဒေသခံတွေကတောင်းဆိုနေကြသလိုအစိုးရအနေနဲ့လည်းပြည်내ထူထောင်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ပြည်ထောင်စုတည်ထက်ရပုံငွေတွေကကျပ်တန်းပေါင်း24ဘီလီယံကိုပြည်ထောင်စုလွှတ်တော်ကခွင့်ပြုထားပါတယ်ခင်ဗျာ
မြန်မာတခွင်ကဏ္ဍပါရှင်ဒီကနေ့စီစဉ်အဆုံးတိုက်ခင်မှာတရင်အချင်းချုပ်ကိုမှတ်သိမ်းထိုက်ကတည်းကပြောပြပေးပါအောင်ရှင်ဂျာမနီနဲ့ဩစတြေးလျကိုတွားရောက်ချမဲ့ရွှေပြောင်းအခြေချသူတွေကိုဥရောပသမဂ္ဂရဲ့ပြည်ဝင်ခွင့်မပါဘဲခီးသွွားခွင့်တားမြစ်လိုက်တာကြောင့်ဟန်ဂရီနိုင်ငံဘူဒါပတ်ကအဓိကကျတဲ့ပြည်ပဆိုင်ရာယထာဘူရာယုံမှာအ ਨੇ စုံလူပေါင်း 2,000 လောက်တောင်းတင်နေပါတယ်။ယထာစီပီခီးထွက်ကြဖို့သတင်းပေါက်ပေါက်များစွာစကမ်းချနေထိုင်နေကြတဲ့ရွှေပြောင်းအခြေချသူတို့ကိုဟန်ဂရီအာဏာပိုင်တို့ကတနင်္လာနေ့ကဆလို့ပြည်ဝင်ခွင့်ဗီဇာမစစ်ဘဲယထာစီကွင်ဆပေးခဲ့ပြီးမဲ့အင်္ဂါနေ့မှာတော့သူတို့ဆုံးဖြတ်ချက်ကိုပြင်လိုက်ပုံရပြီးခီးတယ်တွေကိုယထာတက်ကွင်ခိတ္တဆိုင်ငံလိုက်တာကြောင့်ခီးတယ်တောင်းနဲ့ချီပြီးတော့ဘူရာယုံမှာတောင်းတင်ခဲ့ကြရတာဖြစ်ပါတယ်။ယူကရိန်းပြည်ပခန့်နဲ့ဆက်ဆက်ပြီးရုရှားအပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်တာကိုတုံ့ပြန်သွားမယ်လို့ဒီကနေ့ပုတ်ထုံးနေမှာပဲရုရှားဆိုရကပြောဆိုလိုက်ပါတယ်။ရုရှားအပေါ်မှာမူလကချမှတ်ထားပြီးသားတင်းတင်းချက်ချက်ကန့်သက်ထိန်းချုပ်ထားတဲ့ဒဏ်ခတ်မှုအစင်းတွေကိုနောက်ထပ်29ဦးလို့ထပ်ထည့်တယ်လို့အမေရိကန်အစိုးရကဒီကနေ့မှာပဲကြေညာခဲ့တာဖြစ်ပါတယ်ရှင်။ တရင်အချင်းချုပ်ကိုမတ်တငိထိုက်ကကြေညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 kHz 11333ညနဲ့လိုင်းဒိုမီတာ40 kHz 9433ညတို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန်းလာပါ
This program has come to you from the Voice of America, Washington.